Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ်စက်တင်ဘာလတရက်တောက်ကြညချမ်း VOA Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်ခုနိုင်ကနေ10နာရီအထိလိုင်းဒိုမီတာ31နဲ့58တို့အပြင်လိုက်လက်မီတာ190ကနေလည်းထုတ်လင်းပြီးသွားမှာပါ VOA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအဖြစ်နဲ့တိုက်ရိုက်နှာစင်ကြည့်ရှုလို့ရပါတယ်ရှင်စမားတော့ခင်ဗျထွေးပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုကိုဝင်းမင်းနဲ့အတူချိန်ညာပေးသွားမှာဖြစ်ပါတယ်နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရွေးကောက်ပွဲမဲမတမာလုပ်မှုနဲ့အလုံးနဲ့ထောင်ဒဏ်3နှစ်နောက်ထပ်ချမှတ်လိုက်ပါတယ်ပြည်တွင်းရွှေစည်းနှုန်းတည်ငြိမ်ရေးတပ်ရွှေတင်းကားပြားတွေကိုလာမယ့်ရက်ပိုင်းတွေအတွက်မှထုတ်ရောင်းသွားမယ်ဆိုပြီးတော့စစ်ကောင်စီကပြောပါတယ်အမေရိကန်ရဲ့ဒီမိုကရေစီဟာအနေအများနဲ့လမ်းဆောင်လမ်းကွာကိုရောက်နေတယ်လို့ယုံကြည်ကြောင်းသမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နောက်ဆုံးသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းတွေအပြီးနောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံဆိုင်ရာ Britain Fan Man Hong Fiki Bowman ကိုဒီမြန်မာစစ်ကောင်စီကဒီကနေ့ထောင်နဲ့တနည်းချမှတ်လိုက်တဲ့အပေါ်မှာတုံ့ပြန်ချက်တချို့ကိုတင်ပြပေးဖို့ရှိတယ်လို့ပဲကရင်ကရင်ညူထိန်ကျုံနယ်မြေတချို့မှာတော့စစ်ကောင်စီနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်နေပါတယ်
ဒီကောင်မျိုးကိုခုပန်တပ်ဖွဲ့တွေနဲ့ဆော့ဆော့ပြရတော့ကျန်တန်းဖြစ်တာဖြစ်တဲ့ပုံစံတွေတမန်ကြီးဖြစ်တယ်တမန်ကြီးဖြစ်တယ်တမန်ကောင်းဖြစ်တယ
်ဒီရက်ပိုင်းတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးထိမှန်ပြီးရွာသားတို့သေဆုံးခဲ့တယ်လူဒေသခံတွေကလည်းပြောပါတယ်မကြခင်မှာအပြည့်စုံကိုတင်ပြပေးသွားမှာပါအလားတူတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ဘက်ကနောက်ဆုံးအခြေအနေနဲ့မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်ပြီးတော့များလာနေတဲ့အကြောင်းတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။တောက်ကြညာအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါမယ်ရှင
်။နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရွေးကောက်ပွဲမဲမတမာလုပ်မှုနဲ့အလုံးနဲ့ထောင်ဒဏ်3နှစ်နောက်ထပ်ချမှတ်လိုက်ပါတယ်။ဒေါက်ဆန်းစုကြည်နဲ့အတူသမရဟောင်းဦးဝင်းမြင့်ဆိုရအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့ကိုရွေးကောက်ပွဲအပေါ်မလျော်ဩဇာတုံးတယ်ဆိုပြီးတော့ရာဇဝတ်ကြီးဥပဒေပုံမှန်130ကာကြီးရအလုံးနဲ့ထောင်ဒဏ်3နှစ်စီနေပြီးတော့အချင်းတော်တရားရုံးကဒီနေ့ပြစ်ဒဏ်ချမှတ်လိုက်တာပါအသက်89နှစ်ရှိဖြစ်တဲ့ဒေါက်ဆန်းစုကြည်ပေါ်နိုင်ငံတော်ရှုဝတ်ချက်ဥပဒေချိုးဖောက်မှုတဘောကဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအရီလိုက်စားမှုအမှုတော်တော်များများနဲ့တရားစွဲဆိုထားပြီးတော့ဒီမတိုင်ခင်ကတော့ထောင်ဒဏ်18နှစ်ချမှတ်ထားပြီးဖြစ်ပါတယ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးချနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီဘက်ကပိတ်ထားပါတယ်။ဩဂတ်လအတွင်းကပဲဒေါက်ခင်ကြီးဖောင်ဒေးရှင်းနဲ့ဆက်ဆက်နေတဲ့အကြမ်းမှု၄မှုအတွက်ထောင်ဒဏ်6နှစ်ချမှတ်ခဲ့ပြီးတော့ဒီလာထဲမှာလည်းလာရောက်တော့စီမံကိန်းအဲ့ဒီမှာလာရောက်တော့စီမံကိန်းမီနီယာနှစ်ခုရယူခဲ့တာနဲ့စီမံကိန်းအတွင်းနေထိုင်ဖို့နေဆောက်လုပ်တယ်ဆိုတဲ့အမှုတွေပေါင်းပါတယ်။ဒါ့အပြင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေရယူခဲ့တယ်ဆိုတဲ့အမှုတွေလည်းဒေါက်ဆန်းစုကြည်အပေါ်ထောင်3နှစ်ချမှတ်ခဲ့ပါသေးတယ်။ဒီနေ့နောက်ထပ်ချမှတ်လိုက်တဲ့ထောင်ဒဏ်3နှစ်ကိုတော့တခြားအမှုတွေနီးတူအယူခံဝင်သွားမယ်လို့အမည်မဖော်လိုတဲ့တရားရေးသတင်းရက်ကွက်ကပြောပါရယ်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာဗီတိန်သံမကြီးဟောင်းနဲ့ခင်မိုးတို့ကိုထောင်ဒဏ်တစ်နှစ်စီဒီနေ့ချလိုက်ပါတယ်။ဖက်စီထိန်သိမ်းခံရတဲ့မြန်မာနိုင်ငံဆိုင်ရာပြည်ထောင်တံပတ်ကြီးအောင်ဗီကီဘိုမန်နဲ့ခင်မွန်းဖြစ်သူကိုထိန်လင်းကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့အင်းစိန်တရားဝင်ကအလုံးနဲ့ထောင်နဲ့တစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တာပါသူတို့နှုတ်ကိုသက်ဆိုင်ရာမြို့နယ်ရဲစခန်းတွေမှာတီးသန့်စီခွဲထိန်သိမ်းထားပြီးစစ်ကောင်စီကဩဂတ်လ24ရက်နေ့မှာအမှုဖွင့်ထိန်သိမ်းခဲ့တာပါပြည်တွင်းမှာနေထိုင်တဲ့နိုင်ငံသားတွေလိုက်နာမဲ့ဥပဒေနဲ့အညီနေထိုင်ဖို့ပြက်ကွက်ခဲ့တာကြောင့်အရေးယူတာလို့စစ်ကောင်စီဘက်ကပြောထားပါတယ်နိုင်ငံသားတူအနေနဲ့သူအနေထဲမှာနေရအတိအကျကိုသက်ဆိုင်ရာကိုကြိုတင်အကြောင်းကြားဖို့ပြက်ကွက်တဲ့အမှုနဲ့တရားစွဲခံတဲ့ခဲ့ရတာပါဖီကီဘိုမန်မြန်မာမီဒေါက်ခင်ဒေါက်အုံမာခင်ဟာစစ်ဆိုးရလက်ထက်2000ခုကနေ2006ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာပြည်ထိုင်သံမကြီးဖြစ်တာဝန်ယူထပ်ဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းရွှေစည်းနှုန်းတည်ငြိမ်ရေးအတွက်တရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနကရွှေတကြသာငါးမှုသားနဲ့တမတ်သားရွှေတင်းကားပြားတွေကိုဒီရက်ပိုင်းအတွင်းစတင်ရောင်းချပေးမယ့်ကြောင်းစစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောပါတယ
်ဒီမြန်မာနိုင်ငံရွှေစည်းနှုန်းဒေါ်လာစည်းနှုန်းနဲ့မြင့်တက်နေတာရှိတယ်မြင့်တက်နေတဲ့နေရာမှာလည်းသမယိုးကျမြင့်တက်တာလည်းရှိပါတယ်သမယိုးကျမြင့်တက်တာလည်းရှိတယ်နောက်တစ်ခုကတော့ရွေချက်တစ်ခုနဲ့လှုပ်ဆောင်နေတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပြန်ရတဲ့ဘာပေါ်ဝင်ထိန်းသိမ်းဝန်ကြီးဌာနရဲ့အကဏ္ဍတွေမှာကျွန်တော်တို့ရွှေတွေကို ိုပြည်သူလူထုလက်ထဲကိုတင့်တယ်နဲ့ဈေးနဲ့ရောက်ရှိအောင်စစ်မှန်တဲ့ရွှေပေါ့နော်ရောက်ရှိအောင်ဆောင်ရတာဖြစ်တယ်အဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့အတိအကျယူမှန်းချက်စားတာကပြည်သူလူထုလက်ထဲကိုတိုက်ရိုက်ရောက်အောင်ကျွန်တော်ဆောင်ချပေးသွားမယ်နီးလမ်းနဲ့ကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်
ရောင်းချတဲ့အခါနိုင်ငံတော်အရန်ရွှေတွေကိုမထိပဲရွှေတူဖို့ရေးလုပ်ငန်းတွေကအခွန်ဖြစ်ရထားတဲ့ရွှေတွေနဲ့ဘူပန်ကရွှေတင်းကားတွေကိုရောင်းချပေးမှာဖြစ်တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်လူလူလက်ထဲကိုတိုက်ရိုက်ရောင်းချပေးမယ်လို့ပြောပေမဲ့ပမာဏဘလောက်နဲ့ဘလောက်ချာချာရောင်းချပေးမယ်ဆိုတာကတော့လောလောဆယ်ပြောဆိုနိုင်ခြင်းမရှိသေးပါဘူးဘူပန်ကရွှေတင်းကားတွေရောင်းချပေးမယ်ဆိုတဲ့သတင်းကဈေးကွက်မှာဒေါ်လာတန်း200ဘူပန်ကထောက်ပံ့မယ်ဆိုတဲ့သတင်းကြောင့်မနေ့ကရွှေအနေရွှေဈေးဈေးနဲ့ငယ်ကျသွားခဲ့တဲ့ရွှေဈေးပေါ်မှာထပ်ပြီးတော့ရိုက်ခတ်မယ်လို့ရွှေရောင်းဝယ်လုပ်သူတွေကမျှော်လင့်ထားပါတယ်ဒေါ်လာဈေးနဲ့ရွှေဈေးတည်ငြိမ်ရေးစစ်ကောင်စီအနေနဲ့ကြောင်းဝယ်ကြက်မှတ်နေတဲ့အကြောင်းနဲ့စံလက်အလုံလောက်တူလောင်ထားတာကြောင့်စားနဲ့ရိတ်ခါမလုံလောက်မှာကိုစိုးရိမ်စရာမလိုဘူးလို့စစ်ကောင်စီပြောခွင့်ရကတော့ပြောပါတယ်တစ်ချိန်တည်းမှာပဲရုရှားကမာယူထားတဲ့စက်သုံးစီတွေလည်းဒီရပိုင်းရောက်လာတော့မှဖြစ်ပြီးတော့ဈေးဘလောက်ပေးရတယ်ဆိုတာကိုမပြောပေမဲ့ပုံမှန်လျှော့ထက်လျှော့ဈေးနဲ့ဝယ်ယူခဲ့တယ်ဆိုတာကိုတော့စစ်ကောင်စီပြောခွင့်ရကအတည်ပြုပါတယ်ခင်ဗျာ
မြန်မာရွှေပြောင်းလူသား50ကျော်ထိုင်းနယ်စပ်မြို့ရနောက်မှာဖမ်းဆီးခံလိုက်ရပြီးတခြားနယ်စပ်မြို့တွေမှာလည်းဖမ်းဆီးခံခဲ့ရပါတယ်မြန်မာနိုင်ငံကနေထိုင်းနိုင်ငံတဲကိုတရားမဝင်လမ်းကနေရောက်လာတဲ့မြန်မာနိုင်ငံသား52ဦးကိုထိုင်းနယ်စပ်ဘက်ရနောက်မှာထိုင်းရဲတွေကတနေ့ဗိုလ်တူနေ့ကဖမ်းဆီးခဲ့တာပါမြန်မာနယ်စပ်မြို့ကောတောင်းကနေရနောက်ဘက်ကရပူရီမြို့နယ်တဲကိုအုပ်စုလိုက်50ခွဲဝင်လာတဲ့တရားဝင်ထောက်ထားမဲ့ဒီမြန်မာနိုင်ငံသားတွေကိုလမ်းပြ9ဦးနဲ့အတူထိုင်းကဖမ်းဆီးခဲ့တာလို့ရွှေပြောင်းလူသမားကွန်ရက်ကဥပအေးကပြောပါတယ်။ထိုင်းအမှတ်25ချင်းမြတရင်အထူးတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်အရလဲကရာပူရီမြို့တော်ပေါ်လိုခြေရွာဥစုနန်ချုခြေရွာစီလာစလပ်စစ်ဆေးရေးဂိတ်ထောင်ပါဖုံစစ်ဆေးဂိတ်စတဲ့နေရာတွေမှာအုပ်စုလိုက်ဖမ်းမိခဲ့တာလို့လည်းဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲထိုင်းကရနောင်းစံခရာပူရီနဲ့တပ်ပြင်းတွေတွင်မှာလည်းအဖမ်းခံခဲ့ရတဲ့မြန်မာစစ်သူပေါင်းက80ကျော်ရှိလာနေပြီလို့အလုသမားရေးကူညီပေးနေတဲ့ရောင်ကြီးဥလုသမားအဖွဲ့ကပြောပါတယ်။ရောင်ကြီးဥလုသမားအဖွဲ့ကဥမိုးကျော်ကဒီပတ်အင်ကားနဲ့ဗိုလ်သူ2ရက်အတွင်းအခုလိုဖမ်းဆီးခံရပြီးမြန်မာနိုင်ငံနဲ့အလုအကန်ပိုရှားပါးလာခြင်းရှေလျားတဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်အစုပြုံလိုက်နေတိုင်းပိုဝင်လာကြပြီးပိုဖမ်းဆီးတာတွေဖြစ်လာတာပါလို့ရှင်းပြခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9309နဲ့9339ဘိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်အမေရိကန်နိုင်ငံရဲ့ဒီမိုကရေစီဟာအန္တရာယ်များတဲ့လမ်းဆောင်လမ်းကွာကိုရောက်နေတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကြာသပတေးနေ့မှာပြောလိုက်ပါတယ
် There's no question that the Republican Party today is dominated, driven and intimidated by Donald Trump and the MAGA Republicans
ဒီနေ့ Republican Party ဟာ Donald Trump နဲ့ MAGA လို့ခေါ်တဲ့သူ့ရဲ့အမကန် Republican တွေကကြီးစိုးချဲ့လဲချင်းချောက်တာခံနေရတယ်ဆိုတာမေးနေစရာမလိုပဲဒါဟာတိုင်းပြည်အတွက်ချင်းချောက်မှုဖြစ်ပြီးတော့ဒီမိုကရေစီအတွက်ယက်တီကာကွယ်ရမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောသွားတာဖြစ်ပါတယ်သမ္မတဘိုင်ဒန်ဟာဖီလာဒယ်ဖီးယားမြို့မှာမနေ့က25မိနစ်ကြာပြောခဲ့တဲ့ဒီမိန့်ခွန်းတွင်ဒီမိုကရေစီဆိုတဲ့စကားလုံးကိုလည်း25ချိန်ထပ်မနေလဲသုံးသွားခဲ့ပါတယ်ဒါပြင်2020ရွေးကောက်ပွဲရလဒ်ကိုလိမ့်လဲတယ်ဆိုပြီးထရန့်ပြောတာကိုထောက်ခံပြီးတော့ရေးပါတဲ့ပြည်내တွေမှာမဲဆန္ဒရှင်တွေမဲထွက်မပေးနိုင်အောင်ဖိနှိပ်တာ2021ခုဇန်နဝါရီ6ရက်အမေရိကန်လွှတ်တော်ကိုဝင်ရောက်စီးနှင်မှုမှာပါဝင်တာဒါမှမဟုတ်အားပေးအမြောက်ပြုပြီးတော့ထရန့်နဲ့အတူယက်တီတဲ့ Republican Party ဝင်တွေကိုလည်းဒီမိုကရေစီဆိုတဲ့စကားလုံးကိုသုံးပြီးတော့သမ္မတဘိုင်ဒန်ကဝေဖန်သွားခဲ့ပါတယ်အောက်လွှတ်တော် Republican Party ခေါင်းဆောင် Kevin McCarthy ကတော့သမ္မတ Joe Biden ဟာ American တွေကြားစိတ်ဝမ်းကွဲအောင်လုပ်နေပြီးတော့ငွေကြေးဖောင်းပွားမှုတွေရာဇဝတ်မှုတွေအစိုးရအသုံးစရိတ်တွေမြင့်တက်လာနေတာတွေနဲ့ပတ်သက်ပြီးတော့ဝေဖန်လိုက်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းမှာတော့ကုလစစ်ဆေးသူတွေရောက်နေတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်စက်ဝဏ္ဏထိတိုက်ပွဲတွေပြင်းထန်နေပါတယ်။ကုလသမဂ္ဂနျူကလ িয়ার ရေးကျွမ်းကျင်သူတွေစစ်ဆေးနေတဲ့ရုရှားထိန်းချုပ်ထားရာ Zaporizhia နျူကလ িয়ার စွမ်းအင်စက်ရုံနီးအနာဟိုဒါခရိုင်ကိုပါလက်နက်ကြီးကျနေတယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီကုလနျူကလ িয়ার စစ်ဆေးအဖွဲ့ဟာဇပိုရီရှာစွန့်ရင်ဆက်ယုံနီတိုက်ပွဲတွေရှိနေတဲ့ကြားကပဲစစ်ဆေးလုပ်ငန်းတွေကိုဒီနေ့ထိဆက်လုပ်နေပါတယ်။ မနေ့ကသာရီတုန်းကတော့စစ်ုံတပိုက်လုံခြုံရေးနဲ့ဘေကင်းရဲ့ပထမကြောစစ်ဆေးမှုတွေလွတ်ဆောင်ခဲ့ပြီလို့ကုလရာရှိတွေကဆိုပါတယ်ခင
်ဗျ။ယူရိုနိုင်ငံတောင်ပိုင်းမှာပြိုင်ဘက်ရှိရာစစ်သွေးကြောအုပ်စုတွေကြားအပြန်လန်တိုက်ခိုက်မှုတွေအတွက်စစ်သွေးကြော၄ဦးသေဆုံးခဲ့တယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အင်အားကြီးဘာသာရေးခေါင်းဆောင်မုတ်တာဒါအယ်ဆာဒါနဲ့အီရတ်ကနောက်ခံပေးထားတဲ့အဆလစ်အလာအဟက်စစ်သွေးကြောအုပ်စုတွေကြားညလုံးပေါက်အကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့တာကြောင့်အခြေအနေတွေကိုထိန်းချုပ်နိုင်ဖို့တောင်ပိုင်းဘာစရာမြို့မှာအီရတ်လုံခြုံရေးတပ်တွေကိုအလင်းမြန်တပ်ဖြတ်ချထားခဲ့ရပါတယ်။အဆရာအုပ်စုဘက်ကစစ်သွေးကြော2ဦးနဲ့ AH အဖွဲ့ဘက်က2ဦး၄ဦးသေဆုံးခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။အမေရိကန်မှာ COVID-19 နောက်ဆုံးအဖြစ်များမျိုးကွဲသစ်တွေကိုပါကာကွယ်နိုင်ဖို့ပြင်ဆင်ထွက်လုပ်ထားတဲ့ကာကွယ်ဆေးသစ်ကိုကျန်းမာရေးအရာရှိတွေကထောက်ခံအတည်ပြုပေးလိုက်ပါပြီ။လာမယ့်ဆောင်တွင်ကိုဗစ်ပိုးမဆိုးလာဖို့ဒီမျှော်လင့်စရာဆေးကို Pfizer နဲ့ပြိုင်ဘက် Moderna ကုမ္ပဏီတို့ကအရင်ကာကွယ်ဆေးဟောင်းတစ်ဝက်နဲ့ Omicron မျိုးစိတ်ကွဲသစ် BA.4 နဲ့ BA.5 ကိုကာကွယ်ဖို့နောက်ဆေးတစ်ဝက်ရောထည့်ဖန်တီးလိုက်တာပါဒါပေမဲ့ဒီနောက်ဆုံးပြင်ဆင်ထုတ်လုပ်ထားတဲ့အခုကာကွယ်ဆေးကြောင့်ဘလောက်ထိပိုမိုကာကွယ်နိုင်စွမ်းကိုတော့လူတွေမှာစက်သက်စစ်ဆေးနေရဆဲမှုရှင်းရှင်းလင်းလင်းမရှိသေးပါဘူးဒါပေမဲ့လည်း American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြံပေးတွေကတော့လာမယ့်ဆောင်းရာသီမှာကိုဗစ်ပိုမတက်လောက်အကောင်းဆုံးကာကွယ်ဆေးအဖြစ်မနေ့ကပဲသတ်မှတ်ပေးလိုက်ပါတယ်။နောက်ဆုံးအတည်ပြုချက်ကတော့ CDC ကိုယ်တိုင်ဆုံးဖြတ်ပေးရမယ့်အချိန်မှာအမေရိကန်မှာပဲကိုဗစ်နောက်ဆုံးဆိုးကျိုးအဖြစ်ကလေးတွေပညာရေးစွန့်ရည်ကျသွားတာနဲ့လူကြီးနောက်ဆုံးသက်တမ်းကိုလည်းကျလာတာကိုစစ်ဆေးတွေ့ရှိထားပါတယ်ခင်ဗ
ထိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုပြောပြပေးသွားပါမယ်။ Breeding Tham Mat Chi Hao Mickey Bowman ထောင်နဲ့တနေ့ချမှတ်ခံရတဲ့သတင်းကိုအရင်ဆုံးတင်ပြပေးသွားမှာပါ။မြန်မာနိုင်ငံဆိုင်ရာ Breeding Tham Mat Chi Hao Mickey Bowman နဲ့ခင်ပွန်းဖြစ်သူပကြီထိန်လင်းတို့ကိုလာဝကအဥပဒေပုံမှာ73.1နောက် 73.5 တို့အရာအလုံးနဲ့ထောင်နဲ့တနေ့စီအင်းစိန်အချင်းထောင်တွင်တရားရုံးတွေကနေပြီးတော့မှဒီကနေ့မှာပဲစင်ကြက်ချမှတ်တဲ့အကြောင်းကိုသူတို့ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းတွေကဗီဒီယိုကိုအတည်ပြုပြောပါတယ်။သူတို့နှစ်ဦးအနေနဲ့ရှေ့ဆက်ဥပဒေကြောင့်အရဘာတွေဆက်လက်ဆောင်ရွက်ခွင့်ရှိနေပါလဲ။နှစ်ဦးစလုံးကိုဗစ် -19 ရောဂါကူးစက်ခံထားရတာကြောင့်အင်းစိန်အချင်းထောင်ရဲ့ကိုဗစ်စီးမင်းစည်းကမ်းနဲ့အညီဆောင်ရွက်သွားဖို့ရှိနိုင်တယ်လို့တော့တရားလွှတ်တော်ရှင်းတွေဦးတန်းစောအောင်ကပြောပါတယ်။လာဝကအဥပဒေနဲ့ပတ်သက်လို့တခြားနိုင်ငံသားတွေရဲ့အမှုတွေကိုကိုယ်တိုင်လိုက်ပါဆောင်ရွက်ခဲ့ဘူးတဲ့ဒီအတွေ့အကြုံရှိထားသူရှင့်နေဦးတန်းစောအောင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မြေပြန်ချပါရရှင်
။အဲ့လိုလုံလုံလုံကြီးอ่ะအဲ့ဒါတော့အချင်းဦးစီးပဲဆိုင်နေမှာဗျ။သူတို့စီမာကဒီထောင်ဆေးုံနဲ့ရှိတာပေါ့။အဲကိုဗစ်ကလည်းသူတို့ဟိုပြီးခဲ့တဲ့နှစ်ကလေးကဒီကာဝတ်ဆေးဖိုးနေရတော့ဒီအတူယုံမှာရုံထွက်တဲ့ဒီအချုပ်သားတွေအားလုံးကဒီပပီးတွေဝတ်ပြီးတော့ထားကြတယ်ပေါ့။သူတို့စီမာကအဲ့လိုစီမံရှိမယ်ထင်တယ်ဟုတ
်အဲ့လိုလေတရားရုံးကအဲ့လိုမြင်းမြန်ဆန်ဆန်အမှုချတဲ့လူမျိုးဟာမျိုးကြတော့ဥမာဆရာတို့ကိုယ်တိုင်ကလည်းဟိုဒီလိုတချို့နိုင်ငံသားတွေမှာလည်းအဲ့လိုမျိုးရှိခဲ့ဘူးတော့လေဟိုဒီလိုလာဝကလူဝင်မှုကြီးကြပ်ရေးနဲ့ဆွဲချက်တွေဆိုရင်အဲ့လိုမြင်းမြန်ဆန်ဆန်ဟိုချလေးရှိသလားတို့ဘလို့ဂိုင်တွယ်လေးရှိလဲရှင
်အဲ့ဒါကဟိုအမှုတစ်ခုနဲ့တစ်ခုတော့မတူဘူးဗျတစ်ခုနဲ့တစ်ခုတော့မတူဘူးဆိုတာကတော့ဒီလူအမှုစစ်ဆေးပုံစစ်ဆေးနည်းရလဲဘလို့စစ်ဆေးသလဲပေါ့နော်အဲ့ဒါလည်းပါသေးတယ်အဲ့တော့ဒီကိစ္စကကျွန်တော်လည်းမြင်ရတဲ့ကိစ္စမျိုးတော့ကျွန်တော်ပြောဖို့ခက်တယ
်တကယ်လို့လေအဲ့လိုနိုင်ငံသားဆိုလို့ရှိရင်အခုပြစ်ဒဏ်အဲ့လိုမျိုးတို့ဟိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့စင်ကြက်ချမှတ်လိုက်ပြီးပြီဆိုရင်နောက်တစ်ဆင့်ကတို့နိုင်ငံသားတွေအတွက်ပေါ့နော်အဲချမှတ်ခံရတဲ့သူတွေအတွက်ကဘလို့တို့ဘက်ကအောင်ဆောင်ရွက်ပိုင်ခွင့်ရှိလဲရှင
်ဥပဒေရတော့ဟိုမြို့နယ်တရားရုံးကချတယ်အမိန်ကိုအတဆိုင်ရာဒီအစင်းမြင့်နဲ့ခရိုင်အတိုင်းဒေသကြီးတရားလွတ်တော်နောက်ဆုံးပြည်အောင်လို့တရားလွတ်တော်အချုပ်အဲ့ဒီအယူခံဒီပြင်ဆင်မှုတွေတွားလို့ရတယ်သို့တော့အချို့သောကိစ္စတွေမှာဥပမာဝန်ခံနေတို့နော်ဟိုဝန်ခံလိုက်တဲ့ဟာမျိုးပြန်လည်မင်းကိုမေးထားတဲ့ဟာမျိုးမဟုတ်လို့ရှိရင်တော့အယူခံတို့ပြင်ဆင်လို့မှာတော့အောင်မြင်မှုခွန်းလန်းနေတာပေါ့နော်
ဒါရောမဲ့အင်ဂျင်နိုင်ဆက်သွယ်မြန်ခဲ့တာဖြစ်ပါတယ်။ဘရီတန်တမ်မတ်ကြီးဟောင်းကိုစစ်ကောင်စီကဘာကြောင့်ထောင်ဒဏ်စီရင်ချမှတ်ခဲ့တယ်ဆိုတဲ့အပေါ်မှာဗြိတိန်အခြေစိုက်ဘာမာ UK ကံပိတ်ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ဖာမနာကလည်းသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။ Well, there's a lot of speculation about why Vicky and Thailand have been targeted, but the truth is we don't know for sure what
the key bomber ko ba chang thong nan cha ke le soan ne patalu khaman chat du ga nyai shi ni ba dai mae sit tat ga tu ko phan si thong cha le nya ma khaman ke tu ba ri lou khat de le so ra chano ti cha ma ti ba tan nam yi ya de sa kan lou de so ye tin ji pi chat du le shi ni ba dai mae ai chat ga ma phit pho mya ba ba lu le so ro vicky ha britain ye myama po tha de pe su tan khat yi yu mu mu wa ra ko san ji de so ra sit pho chut du ti ba britain bet ga le vicky bomber ko phan lai de twe သူတို့မူဝါဒကိုပြောင်းလိုက်ဖို့မရှိပေမဲ့စန့်ကျင်ဘက်ပူပြီးတော့မှသဘောထားတင်းမာလာဖို့ရှိပါတယ်။သူကစစ်တပ်ကဖမ်းခဲ့တဲ့အတွက်လဲဗြိတိန်ကတော်လေးဒေါ်လာထွက်နေပါတယ်။တစ်ဖက်မှာလဲပြစ်ဒဏ်ချမှတ်တဲ့နှစ်ကိုကြည့်ရင်အမြင့်ဆုံးဖြစ်တဲ့9နှစ်ထိမချပဲနဲ့တစ်နှစ်ပဲချတာကိုကြည့်လို့ရှိရင်စစ်တပ်ကဒီနေရာမှာနည်းနည်းတော့သတိထားတယ်လို့မြင်ပါတယ်။ဒါကိုကြည့်ရင်စစ်တပ်ဟာသူတို့ဂျိုးစီးပွားကိုအနည်းငယ်ပေးလာမဲ့ချင်းချောက်လာမဲ့ဘယ်သူကိုမဆူဖမ်းဆီးအရေးယူမဲ့ဆိုတာမျိုးဖြစ်နေပါတယ်။ဗီကီအနေနဲ့စစ်တပ်ကဆွေးမှုဖြစ်စီတဲ့တခုခုကိုပြုလုပ်ခဲ့ပြီးဒါကိုအနည်းရရှိတယ်လို့စစ်တပ်ကမြင်ပုံရပါတယ်။နောက်ပြီးတော့မြန်မာနိုင်ငံထဲမှာနေတဲ့နိုင်ငံတကာအသိုင်းအဝိုင်းကိုလည်းကြောက်ရွံ့အောင်လို့သတိပေးလိုက်တာဖြစ်ပါတယ
်။အခုလိုမျိုးမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်မတ်ကြီးဟောင်းကိုလာဝကအဥပဒေနဲ့ထောင်နှံချမှတ်ခဲ့တဲ့အပေါ်မှာရန်ကုန်ဗြိတိန်တန်ရုံးရဲ့တုံ့ပြန်ချက်သိရအောင် VOA ကစူးစမ်းဆက်သွယ်ပေးမယ်လို့လည်းအခုအတန်လွင့်တဲ့အချိန်ထိတော့မရသေးပါဘူးရှင်။တောက်ကြညရေဒီယိုအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါအခုဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေတဲ့ကရင်ဒေသဘက်ကအခြေအနေကိုလည်းတင်ပြပေးပါအောင်မယ်ရှင် KNU တက်မဟာ3ထိန်းချုပ်ရာကြောက်ကြီးမြို့နယ်ရွှေကျင်မြို့နယ်နဲ့နောက်မုံဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေနေစဉ်ဖြစ်နေပါတယ်ဩဂတ်စ်လ30ရက်နေ့နဲ့31ရက်နေ့ကတိုက်ပွဲတွေအတွင်းရွှေကျင်မြို့နယ်နဲ့ဆယ်မိုင်အကွာကတန်စိတ်မင်းလန်းကြေးရွာတွေကိုလက်နက်ကြီးကြီးစံတွေကြားရောက်တဲ့အတွက်ရွာသားနှစ်ဦးသေဆုံးပြီးတော့ကလေးသုံးဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်အရက်သားတွေထိခိုက်ဒဏ်ရာရတဲ့တဲ့တွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရရှိသေးပါဘူးတိုက်ပွဲတွေကြောင့်စစ်ပေးဆောင်ဒုက္ခသည်တွေပို့ပြီးတော့များလာနေတဲ့အကြောင်းကိုတော့ VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင
် KNU တက်မဟာ3ထိန်းချုပ်ရာရွှေကျင်မြို့နယ်ထဲမှာတော့စစ်ကောင်စီရဲ့တန်စိတ်ကင်းစခန်းနေရာကို KNU တပ်တွေကဝင်ရောက်ပစ်ခတ်မှုလုပ်ခဲ့ပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်ပြီးမှတော့ကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကျရောက်ပောက်ကွဲတာကြောင့်ဒေသခံကျေးရွာသား2ဦးသေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုတိုက်ပွဲဖြစ်ရာအနီးတစ်ဝိုက်ကကျေးရွာသားတွေစစ်ဘေးရှောင်တွေဖြစ်ထွက်ပြေးနေရကြောင်းဒေသခံကျေးရွာသား2ဦးကပြောပြပါတယ်
။သူတို့စစ်တပ်ဝင်လာတော့ KNU ကသူ့နယ်မြေအပိုင်းမှာမဝင်ဘူးသူအဲ့တော့သူကမနေတော့ကရင်ယူကဝင်ပြီးတော့ကရင်ယူဝင်ပြီးတော့ဝင်တက်တာပေါ့မလေးဒီစစ်တပ်ကျွန်တော်တို့ဒီဝင်နေစီအရွှေရန်နေတော့ကြောက်ကြီးစီကိုအနားမှာသူကကင်းစခန်းနေချတာလေအင်းကင်းစခန်းနေချတော့သူကကရင်ယူကဝင်ပြီးဝင်တက်တယ်ဝင်တက်တဲ့ခါကျတော့သူကထွက်ပြေးပြီးတော့တန်ရရလူရှိတယ်ပေါ့ထွက်ပြေးပြီးတော့သူကရွာထဲကိုဘယ်နဲ့ကျန်ထည့်ခဲ့သွားတာအခုထိတာတန်စိတ်မင်းလန်းကြီးရောမှာစစ်တာမှာသူကျင်တဲ့ကြောက်ကြီးလမ်းပေါ်မှာရှိနေတန်စိတ်မင်းလန်းကြီးရွာမှာရှိတာအဲ့ဘီနာရွာတွေကတန်စိတ်ကြီးရွာတို့အင်္ဂနီကြီးရွာတို့ကြောက်တန်းကြီးရွာတို့ကလူတွေကအကုန်ထွက်ပြေးတာပြည်ထောင်ရေးကမှာဟဲ့တန်စိတ်မင်းလန်းကြီးရွာနှစ်ဦးတည်ပြီးတော့သုံးတန်းရတယ်သုံးခလေးသုံးနှစ်6နှစ်10နှစ်သုံးပေါ့အားလုံးဆိုရင်တန်စိတ်မင်းလန်းကြီးရွာဆိုရင်အားလုံးရွာလေးရွာပေါ့အဲ့လိုရှိနေတည်သူကထွက်ပြေးရတာပေါ့
စစ်ကောင်စီရဲ့စခန်းငယ်တစ်ခုဖြစ်တဲ့တန်စိတ်စခန်းကို KNU ကပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာမှန်ကန်ကြောင်းစခန်းသိမ်းတာတွေတော့မဖြစ်ခဲ့ဘူးဆိုပြီး KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံစောယွာခွေတူးကအခုလိုပြောပါတယ
်စခန်းကတော့ကျွန်တော်တို့သိမ်းတာတော့မဟုတ်ဘူးစခန်းတော့ရှိတာတော့မဟုတ်ဘူးဒီမှာစခန်းကတော့သိမ်းလို့ရတဲ့အနေထားရှိတယ်ဒါမှမဟုတ်တော့မသိဘူးဆိုတော့အတိအကျတဲ့စခန်းလည်းမဟုတ်ဘူးအမျိုးပေါ့ဆက်ကြည့်ကြည့်မှာပိုင်းမှာစစ်ကောင်စီတက်ခါတော့စစ်ကူလာတက်ခါလည်းမပြီးစစ်ကောင်ကတော့တန်စိတ်ရောတာနဲ့ရောက်တော့လည်းစစ်ကြည့်မှာပြည်စီဝါလာကြည့်တာ
တန်စိတ်မင်းလန်းကြီးွာကတော့ရွှေကျင်မြို့နယ်နဲ့ကြောက်ကြီးမြို့နယ်ကိုဆက်သွယ်ထားတဲ့ကားလမ်းမပေါ်မှာရှိပြီးရွှေကျင်မြို့နယ်ဆယ်မိုင်ကွာမှာရှိတာပါကရင်အခေါ်စောထီလို့ခေါ်တဲ့ရွှေကျင်မြို့နယ်ဟာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ3ထိန်းချုပ်ရာနယ်မြေအတွင်းမှာရှိပြီးစီမံအုပ်ချုပ်မှုတွေကို KNU ကလုပ်သွားမှာဖြစ်တယ်ဆိုပြီးပြီးခဲ့တဲ့ဇူလိုင်လက KNU ကလည်းသတင်းထုတ်ပြန်ထားပါတယ် KNU ထိန်းချုပ်ရာတပ်မဟာ9ခုရှိပြီးတပ်မဟာ6ခုမှာတိုက်ပွဲတွေလည်းဖြစ်နေတယ်လို့ဆိုပါတယ်အဲ့ဒီထဲကတပ်မဟာ5ခုမှာတော့တိုက်ပွဲတွေနေ့စဉ်ဖြစ်နေတယ်လို့လည်း KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံစောယွာခွေတူးကအခုလိုပြောပါတယ်
စီဂျန်နေမျိုးကိုခုပန်တိုက်ပွဲဆင်းနေဆော့ဆက်ပြီးတော့ဂျင်ရန်ဖြစ်တာဖြစ်တဲ့ပုံစံတွေတမန်ကြီးဖြစ်တယ်တမန်နေဖြစ်တယ်တမန်တောင်းဖြစ်တယ်
ကမလေးကတော့သူကြားသူကြားဖြစ်တယ်။ကမငါတော့မကန်းဖြစ်တယ်။ကမထောက်လည်းနေတယ်ဖြစ်တော့။ခေအညူတက်မှာတုံထိတ်ချုပ်ရနယ်မြေတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။အခုလိုမျိုးနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာ၄ချောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ခေအညူတက်မှာတုံနယ်မြေအတွင်းမှာအရက်သားတွေထိခိုက် ကျောင်းတွေကျောက်တာကြောင့်ထပ်မံထွက်ပြေးနေရပြီးစစ်ပေးဆောင်ဒုက္ခတွေပို့ပြီးတော့တိုးလာနေပါတယ်ရှင်။
ဒါ တော့ ကရင် KNU ထိန်းချုပ်နယ်မြေတွေထဲမှာဒီမြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေနေစဉ်ဆိုသလိုရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တဆက်ထဲမှာပဲတိုက်ပွဲတွေရှိနေတယ်ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းပြောပြပေးပါမယ်။ ရခိုင်ပြည်နယ်အတွင်းအေအေလက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တာဟာလုံခြုံရေးကိုထိပါးလာတာကြောင့်ပြင်းပြင်းထန်ထန်တုံ့ပြန်ရတာဖြစ်ပြီးငြင်းချမ်းရေးအတွက်အေအေအဖွဲ့နဲ့ဓာတ်ရိုက်ဆက်သွယ်ဆောင်ရွက်တာတွေရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗီဒီယိုကိုပြောပါတယ်။ပြီးခဲ့တဲ့လအတွင်းအေအေနဲ့စစ်ကောင်စီတပ်ဖွ
ြစ်နေပြီးအဲ့ဒီထဲမှာစစ်တပ်အာဏာသိမ်းပြီးပြည်ပခန့်နဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူ 9,400 ကျော်ရှိတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစစ်ရေးတင်းမာပြီးတော့လက်နက်ကိုင်ပြည်ပခန့်တွေထပ်ပေါ်ပေါက်လာတာကိုအစီရင်ခံစာမှာထည့်သွင်းဖော်ပြပါတယ်။ရခိုင်ပြည်နယ်မှာအခုချိန်အထိအကြောင်းမျိုးမျိုးကြောင့်နေရပြန်ဖို့ခက်ခဲနေသေးတဲ့စစ်ပေးဒုက္ခသည်ပေါင်း 9,000 နီးပါးရှိနေတာကိုလည်းအစီရင်ခံစာကဖော်ပြပါတယ်။မြောက်ဦးမြို့နယ်ကဆစ်ဆောင်စခန်းတစ်ခုရဲ့တာဝန်ခံတဦးကတော့စစ်ပေးရှောက်ဒုက္ခသည်တွေရဲ့ကျန်းမာရေးနဲ့စားနပ်ရိက္ခာအတွေ့လစဉ်ထောက်ပံ့တာမျိုးလိုအပ်နေတယ်လို့ပြောပါတယ
်။ကျန်းမာရေးကတော့ဒီကောင်းတယ်လို့တော့ပြောလို့မရဘူး။ခါရီယန်ရာသီဝါလည်းဖောက်ပြန်တာနဲ့ဒီဆစ်ဆောင်နယ်နဲ့အနေမကောင်းတာတော့ရှိတယ်။ဆစ်ဆောင်နယ်နေနဲ့ပုံမှန်လေဟိုဟာတော့ရိက္ခာတွေကတော့ခက်ခဲတာအများကြီးရှိတယ်။ပုံမှန်ဘာစင်လာတိုင်းပုံမှန်တွေကတော့ရိက္ခာတွေကတော့ထောက်ပံ့ပေးပြန်တယ်ကွာ။
ချင်းပြည်နယ်ပလဝမြို့နယ်မှာလဲဩဂုတ်လအစပိုင်းကတည်းကတိုက်ပွဲတွေခက်ဆက်ဆိတ်ဖြစ်နေတာပါဒေသခံပြည်သူထောင်ပေါင်းများစွာဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးအရေးအတွက်အတိအကျကိုတော့အတည်ပြုနိုင်မှုခက်ခဲနေတယ်လို့ UNOCHA ကပြောထားပါတယ်ဒေသခံတဦးကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီကြားကတိုက်ပွဲအခြေအနေကြောင့်စားနပ်ရိက္ခာလမ်းကြောင်းပိတ်ဆို့ခံရလေရှိတဲ့ပလဝဒေသမှာစစ်ပေးရှောင်သူတွေအတွက်ရိက္ခာပိုးပြီးတော့ခက်ခဲလာတယ်လို့ပြောပါတယ
်ကျောက်တော်ကနေအဲ့ဒီပလဝကိုအထက်ပေါ်တင်မပလဲဝါဆိုမီဝါရှိရဆမီဝါဟိုမိဆာဝါဆိုအဲ့ဒီခေါင်းကျော်တွေကလေတရားကျော်ရှိနေတယ်လေဒါရဲ့တောက်ကတော့အရန်ခက်ခဲနေတယ်ဆိုပြီးတော့ကျွန်တော်တို့ပြောတာပေါ့နော်ကျွန်တော်တို့ကလည်းဒီစာနာရေးခလူတွေအဖွဲ့အစည်းမဟုတ်တယ်ဆိုတော့ကျွန်တော်တို့ကလည်းတိတော့တိပါတာမှလုပ်ပြနေလို့မရနိုင်ဘူးပေါ့နော
်နေရဆုံးခွာနေသူတွေကိုဒေသခံနဲ့နိုင်ငံတကာမိဖက်အဖွဲ့တွေကတွားရောက်ကူညီခွင့်ရဖို့ခက်ခဲနေတယ်လို့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြပါတယ်နေရတော်မြတ်မြတ်မှာလုံခြုံရေးတင်းကျပ်ထားသလိုစေဝါပစ္စည်းနဲ့စားနပ်ရိက္ခာအပါအဝင်တခြားလူသားချင်းစာနာမှုထောက်ပံ့ရေးပစ္စည်းတွေအတွက်ရေလန်းကားလန်းတည်ယူပို့ဆောင်ရေးတွေပိတ်ပင်ခံထားရတာကိုလည်းအစိုးရခန်းစာမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ
အခုတင်ပြပေးခဲ့တာကတော့ဒီမြန်မာနိုင်ငံမှာဆီယနာသိမ်းမှုနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးရသူတွေ 9,400 ကျော်တိရှိသွားပြီဆိုပြီးတော့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးရော UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစဉ်ကစားနဲ့ပတ်သက်ပြီးတော့ကိုအောင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့တင်ပြပေးမှာကတော့ဒီရခိုင်ပြည်နယ်အတွင်းမှာအေလက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားတာနဲ့ပတ်သက်ပြီးတော့ဒါဟာလုံခြုံရေးကိုထိပါလာတာကြောင့်မို့လို့ပြင်းပြင်းထန်ထန်တုံ့ပြန်ရတာဖြစ်ပြီးငင်းငယ်ရေးအတွက်အေအဖွဲ့နဲ့တိုက်ရိုက်ဆက်သွယ်ဆောင်ရွက်တာတွေရှိတယ်ဆိုပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗီဒီယိုကိုပြောပါတယ်ပြီးခဲ့တဲ့လအတွင်းအေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ပဲနှစ်ဖက်တိုက်စုံတံရရတာတွေလည်းရှိခဲ့ပါတယ်ဒီရခိုင်ပြည်နယ်ကတရင်ပေးဖို့ချက်ကိုတော့ကိုငင်းညာပြောပြပါလိမ့်မယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကမောင်းတော်ရသေးတောင်နဲ့မြောက်ဦးဘက်တွေမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အကြားပြီးခဲ့တဲ့လကစပြီးတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါရခိုင်လက်နက်ကိုင် AA အဖွဲ့ကမောင်းတော်မြောက်ပိုင်းမိုင်နိုင်40အနီးမှာရှိတဲ့နေကြားဆောင်တပ်တခုကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းကသိမ်းပိုက်ခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ဝင်20ထက်မနည်းသေဆုံးသွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးအတိပြုချက်မပေးပါဘူးတိုက်ပွဲတွေပြင်းထန်နေတာဟာရခိုင်လက်နက်ကိုင်အဖွဲ့ဘက်ကလုံခြုံရေးကိုထိပါတာကြောင့်လို့ VOA ကိုပြောပါတယ်
တ
ကျွန်တော်တို့အနေနဲ့ကဒါညဉ့်ဆိုင်နဲ့လို့တတ်မှတ်ထားတဲ့အတွက်ညဉ့်ဆိုင်နဲ့ပတ်သက်ပြီးလည်းဒါဆက်သွယ်လို့ရရှိတဲ့ဒါလည်းဓာတ်ရိုက်လည်းဆက်သွယ်ပါတယ်။အရင်ကလည်းကျွန်တော်ဓာတ်ရိုက်ဆက်သွယ်နေတာရှိတယ်။အပြင်တော့ကျွန်တော်တို့ရခိုင်ပြည်သူလူထုထဲမှာကျွန်တော်တို့အကျိုးဆောင်ပေးတဲ့သူတွေအဒီအခွင့်အရေးတွေနဲ့လည်းကျွန်တော်တို့ရာခိုင်ဆက်သွယ်တာဖြစ်တယ်။ကျွန်တော်တို့အနေနဲ့ကတော့လုံခြုံရေးနဲ့ပတ်သက်လာပြီးတော့ဒါထိပါလာလို့ရှိရင်ပြည်ထောင်စုတုံ့ပြန်မှုများဆောင်ရွက်လျက်ရှိတယ်လို့ခုနကတော့ညဉ့်ဆိုင်လမ်းကြောင်းနဲ့ပတ်သက်ပြီးလည်းအားဖွင့်ပေးကြဆက်တွေ့ဆောင်ရွက်လျက်ရှိရလို့ပဲပြောကြပါတ
ယ်။ရခိုင်လက်နက်ကင်အေအဖွဲ့ပြောခွင့်ရခိုင်တုခကတော့ရခိုင်ပြည်နယ်မှာတမ်မရော်ဘက်ကအင်အားဖြည့်တင်းတာတွေဟာ ULAAA ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကဝင်ရောက်နှောက်ယှက်တာတွေအပြင်ရခိုင်ပြည်နယ်အတွင်းကုန်စည်စည်းစိမ်မှုတွေကိုပါစစ်ကောင်စီကကန့်သတ်နေတာကြောင့်အခုလိုတိုက်ပွဲပြင်းထန်လာရတာဖြစ်တယ်လို့ VOA ကိုပြောပါတယ်။
ဆိုတော့တိုက်ပွဲဖြစ်တာကလည်းပဲမြန်မာစစ်တပ်ဘက်ကနေစစ်ကြောင်းတွေထိုးလာတဲ့အတွက်ကြောင့်မလို့ဒါတိုက်ပွဲတွေဖြစ်လာတာဖြစ်ဟိုဆက်ပြီးတော့တိုက်ပွဲတွေပြင်းထန်လာမလားဟိုမပြင်းထန်ဘူးလားဆိုတာကတော့မြန်မာစစ်တပ်ရဲ့စီးရီးလှုပ်ရှားမှုပုံမှာမူတည်ပြီးတော့မှကျွန်တော်တို့ကလည်းဒါအလားတူတုံ့ပြန်တော့မှာဖြစ်တယ်ဆိုလိုတာကတော့သူတို့ဘက်ကစစ်ကြောင်းထိုးလို့ရှိရင်တော့ထိုးစစ်ဆင်ရင်တော့ဒါကျွန်တော်တို့ကလည်းဟိုပြန်ပြီးတော့ဒါခုခံရှေမှုရမှာဖြစ်တယ်ဗ
ျစစ်ကောင်စီဘက်ကတော့2022ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်သတ်မှတ်ထားပြီးတိုင်းဒါလက်နက်ကင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါပေမဲ့ရခိုင်လက်နက်ကင်အေအဖွဲ့အပါအဝင်တိုင်းဒါလက်နက်ကင်အဖွဲ့တို့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ခြင်းမရှိပါဘူး။ရခိုင်လက်နက်ကင်အေအဖွဲ့နဲ့စစ်ကောင်စီအကြားဓာတ်ရိုက်ဆက်သွယ်ပြောဆိုနေတယ်ဆိုတဲ့စစ်ကောင်စီဘက်ကပြောဆိုချက်နဲ့ပတ်သက်ပြီးရခိုင်အေလက်နက်ကင်အဖွဲ့ဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
ကိုငင်းချမ်းတင်ပြပေးခဲ့တာပါရှင်။တိုက်ပွဲတွေနဲ့ဥယင်စုကွာထွက်ပြေးရသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတင်ပြပေးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ်ကူးစက်မှုတွေမြန်မာနိုင်ငံမှာပြန်တွေ့လာနေတဲ့အကြောင်းကိုလည်းပြောပြပေးပါမယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်ဗီဇပြောင်း Omicron BA4 နဲ့ BA5 ရောဂါပိုးကူးစက်နှုန်းတွေမြင့်တက်လာတယ်လို့ကျန်းမာရေးဌာနကပြောပါရယ်။ပြည်တွင်းကူးစက်မှုတွေလည်းကျိုးလာနေတာကြောင့်ပြည်သူလူထုတွေမပေါ်ဆကြဖို့နဲ့ရောဂါကာကွယ်ရေးအစီအစဉ်တွေကိုလည်းဆက်ပြီးတော့လိုက်နာကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါရယ်။ရခုံကားလာတဲ့သတင်းကိုတော့မမျှသစင်အောင်ပြောပြပေးပါမယ်ရှင်
။ COVID မျိုးဗီဇပြောင်း Omicron BA4 နဲ့ BA5 ရောဂါပိုးကူးစက်နှုန်းတွေဩဂုတ်လအလယ်လောက်ကစပြီးတော့မြင့်တက်လာတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးကအဖြေကိုပြောပါရယ်။ကူးစက်မှုနှုန်းများလာတဲ့အတွေ့သတိပေးထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာစီမံစည်းကမ်းတွေနဲ့အညီနေထိုင်မှုသူကသတိပေးပြောဆိုတာပ
ါ။ရင်းတက်လာတော့ကျွန်တော်ထုတ်ပြန်လာတာပေါ့နော်။ကျွန်တော်ကိုရက်ကဆိုရင်90 80 60ပေါ့နော်။ဒါကိုတွေ့ရခိုင်တော့ဆိုရင်100ခိုင်တော့ပြီးပါပေါ့နော်။နောက်ထပ်တော့ကျွန်တော်တက်လာတော့တွေ့ရတယ်။ဒီဘဝင်ရောက်လာတဲ့လူတွေကလည်းအချိုးအစားတစ်ခုပေါ့နော်ရှိနေသေးတယ်။အဲနောက်ပိုင်းမှာတော့သူကဟိုပြည်တွင်းကနေနေပုံများလာတယ်ပေါ့နော်။ငယ်ဒီနေထားပြီးလည်းတွေ့ရတယ်။အဲတော့ဒီ B.4 ဒီ B.5 ကဒီအင်ဂျင်နိုင်ငံလေးမှာဖြစ်နေရရင်ကမ္ဘာတွင်းလုံးမှာဖြစ်တဲ့အနေအထားဒါသူ့ကိုကျွန်တော်က short term လို့များပါဘောနော်သူရဲ့ဒီ infection ရတဲ့ rate ကတော့သူကများလာနိုင်တယ်ဘောနော
်အခုလိုမျိုးကူးစက်သူများလာတဲ့အချိန်မှာယောဂအခန်းရှိတဲ့အသက်အရွယ်ကြီးသူတွေနဲ့ကိုယ်ခံအားကျနေတဲ့သူတွေဆိုရင်ကူးစက်လွယ်တာမို့ပို့ပြီးတော့သတိထားဖို့ဒေါက်တာတန်နိုင်စုကပြောပါတယ်အရင်ကိုဗစ်ပိုးတွေ့ရှိသူ10ခန်းမှရှိတာကနေဩဂုတ်လ31ရက်နေ့မှာပိုးတွေ့သူ104ဦးထိမြင့်တက်လာတယ်လို့စစ်ကောင်စီကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဩဂုတ်လအတွင်းမှာကိုဗစ်ရောဂါလူနာ1129ဦးတွေ့ခဲ့ပြီးအဲ့ထဲကပြည်ပကူးစက်သူ329ဦးနဲ့ပြည်ရင်းကူးစက်သူက938ဦးရှိတဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်။အခုနောက်ပိုင်းကူးစက်မြန်ကိုဗစ်ပိုးဟာအရင်ကလိုပြင်းထန်တဲ့လက္ခဏာသိပ်မတွေ့ရတာကြောင့်လူတွေကသိပ်မစိုးရင်ကြတော့တဲ့အကြောင်းနဲ့စီမင်းစည်းကမ်းတွေကိုသိပ်မလိုက်နာတော့တဲ့အကြောင်းရန်ကုန်မြို့ကအထွေထွေယောဂကူးဆရာဝန်ဒေါက်တာကျော်မင်းထွန်းကအခုလိုပြောပါတယ်။
အခုလူတွေကကိုဗစ်ကိုတိတ်အာရုံအဲတော့ဘောနော်နောက်ပိုင်းမှာဘောနော်အာဒီကိုဗစ်ကအချိန်တိုင်းကောင်းသွားမှာပါဘောနော်အဲတချို့ကျတော့ကာကွယ်ဆေးကနှီးချိန်အောင်သိုးထားပြီးဘောနော်ငါကိုဗစ်မဖြစ်တော့ဘူးဘောနော်အဲပြီးတော့အာဒီကိုဗစ်ကအလကားပါဘောနော်အာဒီအားပြော့တယ်ဘောနော်အချိန်တိုင်းလည်းကောင်းသွားမှာပါဆိုပြီးတော့အဲ့လိုပေါ့တယ်ဘောနော်ပေါ့ပြီးတော့မမက်စမတက်ဘူးပြီးတော့စီကန်နေမယ်လာမယ်ဆိုရင်အဲတုတ်ကွေးဘောနော်သိုးကြပြီးတုတ်ကွေးဖြစ်တာပါဘောနော်ကိုဗစ်ဆိုပြီးတော့ပြောမယ်ဆိုရင်လည်းမခံဘူးကိုဗစ်ဆိုပြောဖို့ဟာလက္ခဏာတူတယ်လေအဲတော်တော်အပြင်းအထားကြီးရဲ့ရရှိနေတယ်အဲပြီးတော့မချို့ကြောင့်လေဘေးတွေအာဒီကြောင်ပြီးပြီးတယ်တဲ့အထီအောင်ရောက်တယ်ဝါရှောင်းဝါပြက်တွေဖြစ်တယ်ဒီနှုံးပေါ့နော်အဲ့လိုလက္ခဏာတော့ဟိုတန်းပြောလို့ရတာပေါ့နော်စစ်ကြည့်လိုက်ရင်ခါတန်းပေါ်လိုက်အဲ့လိုပေါ့နော်အဲကိုဗစ်နဲ့တူရယ်နော်အစ်စ်ကြည့်မလားပေါ့နော်စစ်ကြည့်တော့လိုအပ်တဲ့ကုသမှုပေးမယ်ပေါ့နော်အဲ့လိုပြောရင်တော့မတတ်မခံကြဘူးပေါ့နော်ဒါကြာကြီးကိုဗစ်ပါဆရာကိုဗစ်ဆိုလဲဘာမှမထူးဘူးပေါ့နော်
ကိုဗစ်ရောဂါပြင်းထန်တဲ့လူနာတွေအတွက်ဆေးရုံတွေမှာကုသပေးနိုင်မှုပြင်ဆင်ထားသလိုကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုအားစိုက်ပြီးတော့ဆောင်ရွက်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲပါးစပ်နဲ့နှာခေါင်းဆီးတွေစနစ်တကျတက်ဆင်မှုနဲ့ကိုဗစ် -19 ကာကွယ်ဆေးနဲ့ထပ်ဆောင်းကာကွယ်ဆေးတွေကိုထိုးနှံမှုလူတွေကိုသတိပေးနှိုးဆော်နေပါတယ်ရှင်။
မြန်မာနိုင်ငံအတွင်းမှာကိုဗစ် -19 ရောဂါကူးစက်မှုတွေပြန်ပြီးတော့များလာနေတာနဲ့ပတ်သက်ပြီးတော့မမျှသတင်းအောင်ပြောပြပေးခဲ့တာပါရှင်။ VOA American တိုင်းရဲ့စက်တင်ဘာလ2ရက်တောက်ကြညချမ်းရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာညချမ်းပါရှင်2022ခုနှစ်စက်တင်ဘာလ2ရက်တောက်ကြညချမ်း VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32.51 နဲ့လိုက်လက်မီတာ190ကနေတိုက်ရိုက်ထုတ်လင်းပေးနေပါရရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတက်လက်တင်ပြပေးပါမယ်။တောက်ကြညတိုင်းမှာပုံမှန်တက်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍတုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံတဲ့ဤပညာအစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထဲကမှအမျိုးသမီးကဏ္ဍကိုအရင်ဆုံးနှာစင်ရပါမယ်။ပီတိရှာတော်ဝင်မင်းသမီးဒိုင်ယနာပြည်တည်နိုင်ငံပါရီမြို့မှာကားမောက်ပြီးရုတ်တရက်ကွဲလွန်သွားခဲ့တာဟာဒီဩဂတ်လကုန်31ရက်နေ့က25နှစ်ပြည့်သွားခဲ့ပါပြီ။နှစ်တွေကြာလာပြီမဲ့လို့သူ့ကိုချစ်ခင်ကြတဲ့သူတွေကတော့လွမ်းဆွသတိရနေကြဆဲပါပြည်သူအချစ်တော်မင်းသမီးတပါးအဖြစ်နာမည်ကြီးခဲ့တဲ့မင်းသမီးဒိုင်ယနာဟာဘယ်လိုပုံကူမျိုးပါလဲအခုချိန်ထိလူအများကသူ့ကိုဘာကြောင့်တန်းတပြောနေကြတာပါလဲအများမမေ့နိုင်သေးတဲ့မင်းသမီးဒိုင်ယနာအကြောင်းတစ်စီတစ်ဆောင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်There's a path we must choose sometime. Gotta stand up and fight sometime. ဗီဒီယိုဝင်မိသားစုအကြောင်းစိတ်ဝင်စားရှိကြတဲ့သူတိုင်းဒိုင်ယနာမင်းသမီးဒိုင်ယနာလို့ပြောရင်လူတိုင်းသိကြမှာပါဗီဒီယိုတော်ဝင်အင်ရှစ်ဆန်ချားစ်မင်းသားရဲ့ပထမကျင်ရတော့ဖြစ်ခဲ့တဲ့မင်းသမီးဒိုင်ယနာဟာတော်ဝင်မိသားစုဝင်တစ်ယောက်ဖြစ်ပေမဲ့လို့မောင်မချောင်လွားမှုမရှိဘကာသနာခင်းတဲ့သူ့ရဲ့ပြုမှုနေထိုင်မှုတွေကြောင့်ဗြိတိန်ပြည်သူတွေချမ်းသာတာမကကမ္ဘာတဝန်းကပြည်သူတွေကပါသတိပြုတာကိုခံရတဲ့အများချစ်ခင်နေစားရတဲ့သူတယောက်ပါလူသားချုပ်ပြုလုပ်ငန်းတွေအများပြားကိုလုပ်ခဲ့တဲ့မင်းသမီးဒိုင်ယနာကိုချစ်ခင်ကြတဲ့သူတွေက Queen of People's Hearts ပြည်သူအသင်းနှလုံးဘုရင်မ The People's Queen ပြည်သူဘုရင်မလို့တောင်ခေါ်ခဲ့ကြပါတယ်သူ့ကိုဘာကြောင့်ဒီလိုခေါ်ကြတာပါလဲလူတွေဒီကနေ့အထိသူ့ကိုမမေ့နိုင်ကြသေးတာပါကြောင်ပါလေတော်ဝင်မိသားစုအထုပတ်တိရည်သူလည်းဖြစ်သတင်းတောက်တယောက်လည်းဖြစ်တဲ့အန်ဒရူးမော်တန်ပြောတာကိုနားထောင်ကြည့်အောင်ပ
ါ Diana's unique qualities were very much a humanitarian mission a tactile nature
Diana ရဲ့ထူးခြားတဲ့ရည်သွေးတစ်ခုဟာသူ့တဘွားကိုစာနာနားလည်ယူဆိုင်တတ်တာလူတွေထွေထွေဆက်ဆံတာလူသားချင်းစာနာမှုလုပ်ငန်းတွေတဲ့ကိုထဲထဲဝင်လောက်တာဖြစ်ပြီးတစ်ချိန်တည်းမှာလည်းသူကနှစ်လိုပွဲရာချစ်စရာကောင်းတဲ့ဟာသအမြင်နဲ့ပေါ့ပေါ့ပါပါနေတတ်တဲ့သူဖြစ်နေတာပါဘလောက်ဆိုးတွေကြုံရပါစေရမောစရာဖြစ်အောင်ပြောတတ်ပါတယ
်ဒီလိုဒိုင်ယနာရဲ့လူသားစံမှုကိုအတိအမှတ်ပြုပြောကြတဲ့အထက်မှာသူ့ကိုမကြည်ပြူခဲ့တဲ့သူလို့အများကမြင်ထားတဲ့ဗြိတိန်ဘီမကြီးအဲလီဇဘက်လည်းပါပါတယ်တော်ဝင်မိသားစုတွင်ပြဿနာတွေရှိခဲ့ပြီးတဲ့နောက်ဘီမကြီးအဲလီဇဘက်ကဒိုင်ယနာကွယ်လွန်တဲ့အချိန်မှာဒိုင်ယနာနဲ့ပတ်သက်ပြီးတော့အစောပိုင်းဘာမှမပြောဘဲနဲ့ရက်အတော်ကြာနှုတ်ဆက်နေခဲ့တာပါဒါဝန်မကြိုက်တဲ့ပြည်သူတွေကတော်ဝင်မိသားစုကိုစိတ်ဆိုးဝေဖန်တာတွေရှိခဲ့တယ်လို့ကွယ်လွန်ပြီးသတင်းတစ်ပတ်လောက်အကြာမှာတော့ဘီမကြီးအဲလီဇဘက်ကဒိုင်ယနာနဲ့ပတ်သက်ပြီးတော့ရုပ်တံကနေချိန်မိကိုအခုလိုပြောကြားခဲ့ပါတယ
် She was an exceptional and gifted human being
သူမတူအောင်ထူးခြားတဲ့လူသားတစ်ယောက်ပါအကောင်းအဆိုးဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အပြုံးမပြတ်ရင်ဆိုင်နိုင်တဲ့သူပါလူတွေအပေါ်ထားတဲ့သူ့ရဲ့ နှွေးထွေးကျင်နာမှုတွေကအများအားကြအတုယူစရာဖြစ်ခဲ့ပါတယ်လူတွေပေါ်ထားတဲ့သူ့ရဲ့စေနာမေတ္တာစွမ်းအားအထူးသဖြင့်သားနှောက်ပေါ်ထားတဲ့စိတ်ခွန်အားတွေအတွက်ကျမကိုယ်တိုင်လေးစားအားကြဂုဏ်ယူရပါတယ
်မိမကြီးအဲလိဇဘက်အပါအဝင်အထင်ကြီးပုံကိုယ်တွေကအခုလိုပြောကြတာဟာဘာကြောင့်မလဲမင်းသမီးဒိုင်ယနာဟာဘယ်လိုလူမျိုးလဲဒိုင်ယနာအကြောင်းတစ်စီစောင်းပြန်ကြည့်အောင်ပါ1962ခုနှစ်ဇူလိုင်လတရက်နေ့မှာမွေးဖွားခဲ့တဲ့ဒိုင်ယနာဟာတော်ဝင်မိသားစုနဲ့နီးစပ်တဲ့ချမ်းသာကြွယ်ဝတဲ့အထက်တန်းလွာမိသားစုကဆင်းသက်လာတဲ့သူပါ1982ခုနှစ်မှာအသက်20အရွယ်ဒိုင်ယနာဟာဗြိတိန်အင်ရှေ့ဆန်မင်းသားချားစ်နဲ့လက်ထပ်ခဲ့ပြီးသားနှစ်ယောက်ထွန်းကားခဲ့ပါတယ်ငယ်ရွယ်ချိုးမိုးလှပတဲ့မင်းသမီးလေးနဲ့အင်ရှေ့ဆန်မင်းသားတို့ရဲ့တာယာပျော်ရွှင်ပွဲရအချစ်ဆက်လန်းလေးလို့အပြင်ဘက်ကကြည့်ရင်ထင်ရနိုင်ပေမယ့်တကယ်တမ်းမှာတော့မင်းသမီးဒိုင်ယနာရဲ့အိမ်နောက်တဲ့ဘဝကကြည်ကွဲစရာတွေနဲ့ပြည်နေကြတာပါ Charles မင်းသားဟာဒိုင်ယနာနဲ့လက်ချက်ခဲ့ပေမဲ့လို့သူ့ရဲ့အချစ်ဦးဖြစ်တဲ့လက်ရှိချင်းကတော့ Camilla Parker Bowles ကိုပို့ပြီးတော့တန်ရောစင်ထားဂယူဆိုင်ခဲ့လို့အိမ်နောက်ရေးမှာအဖို့ထစ်တွေဖြစ်ခဲ့ရပါတယ်ဒီလိုအိမ်နောက်ရေးအဆင်မပြေလို့ဒိုင်ယနာဟာသူ့ကိုယ်သူတက်တည်ဖို့အထိကြိုးစားခဲ့တာတွေရှိတယ်လို့အစားအသောက်မမှန်တဲ့ယောဂါတစ်မျိုးကိုပါခံစားခဲ့ရတယ်လို့ဒိုင်ယနာအကြောင်းဖြစ်ရမယ့်စာအုပ်ထဲမှာစာရေးသူအန်ဒရူးမော်ဒန်ကရေးခဲ့ပါတယ်။အဆုံးမှာတော့မပြေလည်တဲ့အိမ်တော်ရေးကိုအဆုံးသတ်ဖို့1992ခုနှစ်မှာစလုပ်ခဲ့ကြပြီး1996ခုနှစ်မှာတော့ချားစ်မင်းသားနဲ့တရားဝင်လမ်းခွဲခဲ့ပါတယ်။အဲဒီအချိန်ကစလို့ပရိုက်တာလုပ်ငန်းတွေနဲ့ပဲသူ့ရဲ့ဘဝကိုအပြည့်မြုံနှံခဲ့ပါတယ်။ဒီလိုဆိုတော့အိမ်တော်ခွဲပြီးတော့မှလူသားအချို့ပြုလုပ်ငန်းတွေကိုလုပ်ခဲ့တာလားဆိုရင်တော့မဟုတ်ပါဘူး။1980ပြည့်လွန်ကာလတွေကလေးကမင်းသမီးဒိုင်ယနာဟာအဲ့ဒီအချိန်ကလူမှုအတိုင်းဝိုင်းတဲ့ခွဲခြားဆက်ဆံခံခဲ့ကြရတဲ့ HIV AIDS ဝေဒနာတွေတွေကိုစာနာနားလည်ပြီးကူညီဖေးမှပေးခဲ့တဲ့အသူပါ HIV virus ပိုးအကြောင်းလူတွေနားလည်အောင်ဒီယောဂပိုးကူးစက်ခံရတဲ့သူတွေကိုလူမှုအတိုင်းဝိုင်းကမဖယ်ခြင်းပဲကူညီဆောင်ရှောက်မှုတွေပေးလာအောင်ရှေ့ဆောင်လမ်းပြခဲ့ပါတယ်ဒီလိုဆောင်ရွက်မှုတွေကြောင့်ပဲနှလုံးသားလှသူတယောက်အဖြစ်နဲ့သူ့ကိုလူတွေကအမတ်ရနိုင်ကြအောင်မှဖြစ်တယ်လို့သတင်းမီဒီယာလုပ်ငန်းတွေအတွက်ဥပဒေအကျိုးဆောင်ပေးတဲ့ရှေ့နေMark Stephens ကပြောပါတယ
် I mean I think Diana's image has lived long and her legacy has endured
Diana ဆိုတဲ့ပုံရိပ်သူခြံရိပ်ခဲ့တဲ့ကောင်းမွေတွေကအချိန်တွေအကြာကြီးဆက်ရှိနေဦးမယ်လို့ထင်ပါတယ်တစ်ချိန်က HIV ရောဂါတွေကိုလူတွေနားမလည်ခဲ့ကြသလိုဘယ်သူကမှထိတွေ့ပြောဆိုတာမလုပ်ချင်ခဲ့ကြပါဘူးလိင်တူဆက်ဆံသူတွေကြားဖြစ်တဲ့ရောဂါဆိုးတစ်ခုလို့ပဲသတ်မှတ်ခဲ့ကြပြီးရှောင်ကြပါတယ်ဒီလိုလူတိုင်းပြစ်ပယ်ရှောင်ကျင်ကြတဲ့HIV AIDS ယောဂါသည်တွေကိုဒိုင်ယနာကကိုယ်တိုင်တွေ့ဆုံဖေးမခဲ့ပါတယ်သူ့ရဲ့အရင်းနှီးဆုံးမိတ်ဆွေတူဒီယောဂါနဲ့ဆုံးပါသွားခဲ့တာကြောင့်လဲဒီယောဂါသည်တွေကိုသူကပို့ပြီးဖေးမခဲ့ပါတယ်ဒီယောဂါသည်တွေနဲ့ပတ်သက်တဲ့လူမှုအတိုင်းအဝိုင်းရဲ့အမြင်အတားအဆီးတွေကိုလည်းသူပယ်ဖျက်ခဲ့ပါတယ
်တော်ဝင်မိသားစုဝင်တယောက်ဖြစ်ရှိခဲ့ခြင်းကတည်းကလူမှုအတိုင်းအဝိုင်းအတွင်းပြစ်ပယ်ဖယ်ခြင်းခံရတဲ့သူတွေဘက်ကရက်တည်ခဲ့တဲ့မင်းသမီးဒိုင်ယနာဟာနောက်ပိုင်းမှာလဲလူသားချို့ပြူပရိုက်တာအလုပ်တွေကိုပဲစောက်ချလုပ်ကံခဲ့တယ်လို့ကမ္ဘာတဝန်းအပြည့်မဲ့ကလေးငယ်တွေအပါအဝင်လူတွေအများပြားကိုသေစေတဲ့မြေမြုပ်မိုင်းတွေရှင်းလင်းလှုပ်ရှားမှုမှာဦးဆောင်ပါဝင်ခဲ့ပါတယ်။ကမ္ဘာပေါ်မှာမြေမြုပ်မိုင်းအန္တရာယ်အဆိုးဆုံးကြုံရတဲ့နေရာတစ်ခုဖြစ်တဲ့အာဖရိကကြောင်မိုင်းဒေသအန်ဂိုလာကိုကိုယ်တိုင်သွားရောက်ခဲ့ပြီးစစ်ပွဲလက်ကျန်မြေမြုပ်မိုင်းတွေရဲ့အန္တရာယ်ကိုလူတွေပိုးပြီးသိလာအောင်ကမ္ဘာနဲ့အဝိုင်းမြေမြုပ်မိုင်းအသုံးပြုမှုတွေရပ်တန့်အောင်လှုံ့ဆော်ခဲ့ပါတယ်။သူ့ရဲ့ချိုးဖက်မှုတွေကြောင့်ပဲမြေမြုပ်မိုင်းအသုံးပြုမှုတာစီအော်ဒဝါသဘောတူညီချက်ကိုကမ္ဘာနိုင်ငံခေါင်းဆောင်တွေလက်မှတ်ရေးထိုးပြဋ္ဌာန်းတဲ့အထိဖြစ်လာခဲ့ပါတယ်။ဒါရီယာဒိုင်ယနာကိုကမ္ဘာကအသိမဲ့ပြုခဲ့ရတဲ့လှုပ်ဆောင်မှုတွေပါ။ဒါကြောင့်လည်းသူကွယ်လွန်ခဲ့တာ25နှစ်ရှိလာတဲ့တိုင်အောင်သူ့ကိုလူတွေကမေ့လျော့မသွားခဲ့ပါဘူး။ဒိုင်ယနာဟာဒီကနေ့ခေတ်အမျိုးသမီးတွေအတွက်လေးစားအတူယူစရာအမျိုးသမီးတစ်ယောက်ပါလို့ဘယ်လ်ဂျီယံနိုင်ငံသူအစ္စလိုင်းဂယ်ဆင်ကပြောပါတယ်။
Je pense qu'elle est vraiment devenue une icône. C'est une femme
Lauren Chitu ya ye pogo tiao lo tin ma de. Ami ko kin kin yat ti ye lut lat de amyo thami tiao ba. Pi lo khit na ani fashion cha cha le wisa nei thai ne. Da ri ga di kane khit lu nge amyo thami ri a long atwa atu yu sia san pya pogo tiao ba be.
A tet tan lwa taw win mi da su ma nei thai ya tu phit be me. A chi kan lu ran sa ri ne ta da de shi mu ko pya ga bi. Lu da san san yat ti nei thai ga de min thami Diana ha.စင်ရနပါသူတွေယောဂဗရတွေကြောင့်လူမှုအတိုင်းဝိုင်းတွင်ဖဲ့ချင်းခင်ရတဲ့သူတွေကိုသူ့ဘဝတလျှောက်ဖိမကူညီခဲ့ပါတယ်။ဒါကြောင့်လဲသူဟာကမ္ဘာမှာလူသိအများဆုံးအမျိုးသမီးတစ်ယောက်ဖြစ်ခဲ့တာလို့သမိုင်းပညာရှင် Ed Owens ကပြောပါတယ်
။ I think we need to remind ourselves that she was probably the best known woman
in the English speaking world.
English စကားပြောကဘာမှာတော့သူဟာဒုတိယမြောက်အလိဇဘက်ဘီယမာကြီးပြီးရင်လူသိအများဆုံးအမျိုးသမီးတစ်ယောက်ဆိုတာကျွန်တော်တို့မမေ့သင့်ပါဘူး။သူ့ရဲ့ပြုမှုနေထိုင်ပုံတွေကြောင့်လူအများရဲ့ချစ်ခင်လေးစားမှုအကြီးအကျယ်ရခဲ့ရာကနေချီကွဲစရာအဖြစ်ဆိုးနဲ့အသက်ငယ်ငယ်မှာပဲဆုံးပါသွားရတဲ့အခါမှာတော့ရှမ်းရှမ်းတောင်အောင်မြင်မှုတွေအားလုံးယုတ်ချီးရပ်သွားခဲ့ရပါတယ
်။ဒီလိုအများချစ်ခင်လေးစားခံရတဲ့မိသမီးတန်ယနာဟာချီကွဲစရာအဖြစ်နဲ့ဘဝကိုအဆုံးသတ်ခဲ့ရရှာတာပါ။Charles မင်းသားနဲ့တရားဝင်ကွာရှင်းပြက်ဆဲခဲ့ပြီးတဲ့နောက်ပိုင်းအီဂျစ်သတိသား Judy Fayed နဲ့ချစ်သူကြီးစားဖြစ်ခဲ့တဲ့မင်းသမီးဒိုင်ယာနာဟာ1998ခုနှစ်ဩဂတ်လ31ရက်နေ့မှာသူ့ချစ်သူနဲ့အတူပြည်သစ်နိုင်ငံပါရီမြို့မှာမတော်တဆကားမောက်ပြီးကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့အသက်36နှစ်သာရှိပါသေးတယ်။သူတို့အတွင်းနောက်ကိုတကောက်ကောက်လိုက်ပြီးဒိုင်ယာနာရဲ့လှုပ်ရှားမှုအားလုံးကိုမှတ်တမ်းယူသတင်းလုံးနေကြတဲ့ပါပါရာစီသတင်းသမားတွေကိုရှောင်ကွင်းသွားလာနေရတာကြောင့်အခုလိုအဖြစ်ဆိုကြုံရတာလို့ဆိုပြီးဒိုင်ယနာရဲ့မောင်အာစပန်ဆာကမီဒီယာတွေကိုပြစ်တင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်မင်းသမီးဒိုင်ယနာရုတ်တရက်ကားမောက်သိမ်းဆုံးသွားတယ်ဆိုတဲ့သတင်းကတော့ဗြိတိန်ပြည်သူတွေသာမကကဘာတဝမ်းကပြည်သူတွေအထက်ပါမယုံနိုင်စရာဖြစ်ခဲ့ရပါတယ်။အဲ့ဒီအချိန်ကဗြိတိန်ဝန်ကြီးချုပ်တိုနီဘလဲကအခုလိုပြောခဲ့ပါတယ်
။ We are today a nation in Britain in a state of shock.In mourning, in grief.
ဒီကနေ့ဟာဗြိတိန်နိုင်ငံအတွက်မယုံနိုင်စရာဝန်းနဲ့ကြေကွဲရတဲ့နေ့ပါပဲ။ကျွန်တော်တို့အားလုံးစိတ်ထိတ်ခိုက်ကြေကွဲကြရပါတယ်။သူဟာတကယ့်ကိုနှွေးထွေးပြီးချစ်စရာကောင်းတဲ့လူသားတစ်ယောက်ပါ။သူ့ဘဝမှာကြေကွဲစရာတွေမကြာခဏတွေ့ကြုံရပေမဲ့လို့ဗြိတိန်နဲ့ကမ္ဘာတဝန်းကပြည်သူတွေရဲ့ဘဝတွေပျော်ရှင်အောင်ဖေးမနှစ်သိမ့်ပေးခဲ့ပါတယ်။ဖြားနာသူတွေတေးလူမျိုးပါဖြစ်နေသူတွေကလေးငယ်တွေအကူအညီလိုတဲ့သူတွေကိုနှီးမျိုးစုံနဲ့ဖေးမကူညီပေးခဲ့တာတွေသူ့ကိုကျွန်တော်တို့ကြိမ်ဖန်များစွာတတိယနေကြအောင်ပါပ
ါဟုတ်ပါတယ်မင်းသမီးဒိုင်နာကွယ်လွန်တာ25နှစ်ရှိပြီဖြစ်တဲ့တိုင်အောင်သူ့ကိုချစ်ခင်သူတွေကတော့သူ့ရဲ့အချောင်းကိုပြောနေကြဆဲသူ့အတွက်ဝမ်းနဲ့ကြေကွဲနေကြဆဲပါကွယ်လွန်တာ25နှစ်ပြည့်တဲ့ဩဂတ်လ31ရက်နေ့ကဗြိတိန်မှာရောပြင်သစ်မှာပါသူ့အတွက်အောက်မိပွဲအမှတ်တရဂန်းသူပန်းခွေချတဲ့သူတွေများပြားရှိခဲ့ပါတယ်အများအကျဆောင်ပရိုက်တာလုပ်ငန်းတွေကိုဒီဇိုင်းနဲ့လှုပ်ဆောင်ရင်းပြည်သူတွေရဲ့ချစ်ခင်လေးစားတာကိုခံခဲ့ရတဲ့မင်းသမီးဒိုင်ယနာကအခုချိန်မှာရှိနေစေတော့အသက်62နှစ်ရှိပြီဆိုတာကိုတင်ပြရင်းပြည်သူ့ဖန်အမျိုးသမီးကဏ္ဍကိုချီးမားပေးရနာဝင်ပြပါရှင်ဒီမှာပြည်သူချေပါရှင်
ပတ်စင်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်အာကာသရဲသွားမယ်ပထမဆုံးအမေရိကန်ဌာနီတိုင်းရင်သူရုပ်ရှင်ခီဦးကလူမဲ့အမေရိကန်သရုပ်ဆောင်တွေအကြောင်းပြပွဲနောက်တခြားပြည်နယ်အထိသွားပြီးကိုဝင်ဖျက်ချနေကြတဲ့သူတွေအကြောင်းစာရီကိုတော့ဒီသတင်းပတ်တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်ကအစီအစဉ်တင်ဆက်ထားပါရရှင်
နီကိုမန်ဟာအာဂါသာကိုသွားမဲ့ပထမဆုံးအမေရိကန်ဌာနီတိုင်းရင်သူအမျိုးသမီးဖြစ်ပါတယ်။ဒီခီးစဉ်အတွက်6နှစ်ကြာဆောင်ဆိုင်ခဲ့ရတာပါ။
I'm extremely excited.
အင်တာဗျူးရှင်ရပါတယ်။ဆောင်ရတဲ့အချိန်လေးကြာလို့မိမဲတတ်မှုမဖြတ်နိုင်စီရပါ
။လာမယ့်အောက်တိုဘာ3ရက်နေ့မှာနိုင်ငံတကာအာဂါသာစခန်းကိုသွားမဲ့ NASA ရဲ့ Crew 5အာဂါသာခီးစဉ်ကိုမန်ကဦးဆောင်မှာပါ။အာဂါသာကိုပထမဆုံးရောက်အမေရိကန်ဌာနီတိုင်းရင်သားကတော့ John Harrington မှာသူဟာ2002ခုနှစ်မှာအာဂါသာကိုသွားခဲ့တာပါမန်ဟာဌာနီတိုင်းရင်သူလည်းဖြစ်တာကြောင့်သူများနဲ့ဒန်တူအခွင့်အရေးမရသူလူငယ်တွေရှိနေတာကိုလည်းသူကအလေးထားပါတယ
် you know to be honest I think I feel very proud
မတူချမ်းမြေ့ဖြစ်တည်မှုတွေကိုအတိမတ်ပြုဖို့ဟာအရေးကြီးပြီးတော့လူငယ်မျိုးဆက်တွေကိုလမ်းကြောင်းပြုဖို့လည်းလိုပါတယ်သူများတွေ need to အခွင့်အရေးမရပဲခက်ခဲတွေကြာရှင်သန်ရတဲ့ကလေးတွေရှိနေတယ်ဆိုတာကိုကျွန်မသိပါတယ်ဒီခက်ခဲတွေကိုဖယ်ရှားရမှာဖြစ်တယ်လို့ဟေရှာနဲ့လူရနေတာဖြစ်တယ်ဆိုတာလေလူငယ်တွေသိစေချင်ပါတယ
် NASA ရဲ့အာကာသယာဉ်မှုတွေရွေးချယ်ရမှာလိင်လူမျိုးဘာသာကိုးကွယ်မှုစာရာတွေအပေါ်မှာအခြေခံစဉ်းစားရွေးချယ်တာမျိုးမဟုတ်ဘဲတဦးချင်းစီရဲ့အရေးသွေးပေါ်မှာကြည့်ရွေးချယ်တာလို့သူကပြောပါတယ်မန်ဟာကယ်လီဖိုးနီးယားမြောက်ပိုင်းဒေသကဝါလကီမျိုးနယ်စုဝင်ဖြစ်ပါတယ်သူ့ရဲ့သတင်းကြောင့်ဌာနေတိုင်းရင်းသားအတိုင်းဝန်းအတွင်းဂုဏ်ယူကြတယ်လို့ဆိုရတယ
် I still live in Northern California area
California မြောက်ပိုင်း Round Valley ဒေသခံလူမျိုးစုတွေခြေဆိုင်ရမှာကျွန်မနေပါတယ်။အခုတော့ဌာနီ American တွေသတင်းဌာနတွေအပြင်သတင်းဌာနမျိုးစုံကလည်းစိတ်ဝင်စားကြောင်းပြသခဲ့တာအင်မတန်မှကြည်နေရပါတယ်။ဒီလိုခွင့်အမျိုးရလေးသိမ့်ရှိသူတွေအတွက်တော့အလွန်တမူရှိပါတယ်
။ Crew 5 အာဂါသာခီးစဉ်ဟာ NASA ရဲ့ Artemis အာဂါသာယာဉ်လွတ်တင်မဲ့အစီအစဉ်တွေရဲ့ အစောပိုင်းလွတ်တယ်မှုပြီးမှစတင်မှာပါအပိုလိုအာဂတခီးစဉ်တွေပြီးနှစ်ပေါင်း50လောက်အကြာမှာလကဘာကနေမတ်စ်ကိုသွားမဲ့အာရီမက်စ်ခီးစဉ်အတွက်ပိုနီးပညာမြင့်တဲ့နောက်ဆုံးပေါ်ရော့ကက်ဒုံးရင်ကိုလည်းအသုံးပြုမှာပါအာဒီမစ်အကာဒါအစီအစဉ်အောင်မြင်ဖို့အတွက်အရေးပါတဲ့သူတို့ရဲ့ခရီးစဉ်အဆင်ပြေချောမွေးဖို့လည်းပြင်ဆင်နေကြောင်းမန်းကပြောပါတယ်
And so what we're doing in low earth orbit
အာဂါဒါရေမှုတွေကိုကမ္ဘာပတ်လည်အနိုင်ပိုင်းမှာတာမန်နေထိုင်မှုပုံစံကိုသာမဟုတ်ပဲနည်းပညာပိုင်းရောမတ်စ်ကိုတွားရမှာတဆင့်ခံလကဘာပေါ်မှာလူသားတွေရရှိနေထိုင်မှုအတွက်လိုအပ်မဲ့လုံဆောင်ရမယ့်လုပ်ငန်းအစီအစဉ်နဲ့ပတ်သက်ပြီးတော့လေ့ကျင့်သင်ကြားပေးနေတာပါ
မဟာရေတဲ့ပုံမှုကြီးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာမာစတာဘွဲ့ရရှိထားသူပါသူဟာ2013ခုနှစ်ကစလို့ NASA မှာအလုပ်လုပ်ခဲ့တာဖြစ်ပြီးနှစ်နှစ်အကြာမှာအာကာသယာဉ်မှူးလောင်းသင်တန်းတွေတက်ရောက်ခဲ့ပါတယ်သူဟာအီရက်နဲ့အာဖဂန်နစ္စတန်စစ်မြေပြင်မှာတိုက်လေယာဉ်မောင်းခဲ့သူလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်ရုပ်ရှင်လောကမှာအာဖရိကန်အမေရိကန်ရုပ်ရှင်ဖန်တီးသူတွေဟာနှစ်ပေါင်းများစွာကလေးကရှိနေခဲ့တာပါအခုကအမေရိကန်ပညာရှင်တွေအကြောင်း Los Angeles ကအကယ်ဒမီပြရိုက်မှာပြပွဲပြုလုပ်ပေးနေပါတယ်1898ခုနှစ်ကရိုက်ကူးခဲ့တဲ့ဂန်ဝင်ရုပ်ရှင်မှာလူမဲအမျိုးသားနဲ့အမျိုးသမီးတို့နမ်းနေတဲ့ပုံကိုတွေ့နိုင်ပါတယ်1898ခုနှစ်ကနေ1982ခုနှစ်အတွင်းရိုက်ကူးခဲ့တဲ့လူမဲရုပ်ရှင်အကြောင်းပြပွဲမှာအခုလိုပြသတာပါအမေရိကန်ရုပ်ရှင်လောကရဲ့မနစ်ကဖွင့်လှစ်တဲ့အကယ်ဒမီပြရိုက်မှာဒီပြပွဲကျင်းပတာဖြစ်ပြီးတော့ပျောက်ဆုံးနေတဲ့သမိုင်းကြောင်းတွေကိုပြန်ထုတ်ဖော်တာဖြစ်တယ်လို့ဆိုရတယ
် We really wanted to take
လူမဲနုပညာရှင်တွေဒီရုပ်ရှင်လောကမှာဘယ်တော့ကလေးကထဲထဲဝင်ဝင်ပါဝင်ခဲ့တယ်လဲဆိုတာသိစေချင်လို့အခုလိုအချိန်ယူဆောင်ရွက်တာပါ
Hollywood ရုပ်ရှင်လောကမှာလူမဲအနုပညာရှင်တွေခွဲခြားဆက်ဆံခံရပေမဲ့လည်းတီးခြားရပ်တည်နိုင်ခဲ့ကြပါတယ်
independent
African American ပြည်သက်တွေအတွက်ရုပ်ရှင်တွေကိုစိတ်ကြိုက်ဖန်တီးနိုင်ဖို့ African American ရုပ်ရှင် director တွေအများကြီးရှိပါတယ်
။ပြပွဲမှာရှေးခေတ်ရုပ်ရှင်တွေရဲ့ဇာတ်ညွန်1943ခုနှစ်ကရိုက်ကူးတဲ့ Stormy Weather ရုပ်ရှင်ကအဝယ်အစား1959ခုနှစ်က Foggy and Best ရုပ်ရှင်နဲ့တခြားကြော်ညာပိုစတာမျိုးစုံခင်းကျင်းပြသထားပါတယ်။
And many of them have been
တော်တော်များများပျောက်ကုန်ကြပါပြီ။ဒီထွင်ဆန်းသစ်မှုတွေနဲ့ရုပ်ရှင်ရိုက်ကူးကြတဲ့အချင်းကိုအခုကြံနေသေးတာတွေကတက်တည်ပြနေပါလေ
။ရုပ်ရှင်အမျိုးအစားပေါင်းစုံအများစုကိုအကုန်ကြနည်းနည်းနဲ့ရိုက်ခဲ့ပါရယ်
။ We have cowboy
ကောင်းမွန်ရုပ်ရှင်၊စူသားကန်ရုပ်ရှင်၊လူပွားစက်ကုံဘောကဆက်လန်းတွေအားလုံးရှိပါရယ်
။1939ခုနှစ်ကရိုက်ကူးခဲ့တဲ့ Reform School ရုပ်ရှင်မှာအဲ့ဒီအချင်းကရုပ်ရှင်နဲ့ရုပ်မြင့်သံကြားဇလန်းတရားကျော်မှာပါဝင်ခဲ့တဲ့ Louis Beaver လည်းပြပွဲမှာပါဝင်ပါတယ်။ American တလွှားကဒေသတွေမှာဒီရုပ်ရှင်ကိုရိုက်ကူးခဲ့တာဖြစ်ပြီးဇက်ကောင်တွေကိုလည်းသူတို့ရဲ့အရေးချင်းအလိုက်ရွေးချယ်ခဲ့တာပါ။1940လောက်ကရိုက်ကူးတဲ့ဇလန်းတို့တွေမှာဆိုရင်လည်းလူမဲဂီတပညာရှင်တွေအကပညာရှင်တွေကိုအဓိကထည့်သွင်းရိုက်ကူးထားပါတယ်။1960လောက်အရောက်မှာတော့အသားရောင်ခွဲခြားမှုကိုမီးမောင်းထိုးပြတဲ့ရုပ်ရှင်တွေအသားပေးရိုက်ကူးလာကြပါတယ်1963ခုနှစ်က Lilies of the Field ရုပ်ရှင်အတွက် Sydney Poitier ဟာအကောင်းဆုံးသရုပ်ဆောင်ဖြစ် Oscar ဆုရရှိသွားပါတယ်ခင်ဗျာအသက်23နှစ်အရွယ် Monica Abaha တယောက်နောက်ထပ်ကိုယ်ဝန်လွှဲထားပြီလို့သိချိန်မှာသူဟာဒီကိုယ်ဝန်ကိုဖျက်ချဖို့ဆုံးဖြတ်ခဲ့ပါတယ် Abaha ဟာကလေး3ယောက်မိခင်မှာ
The way they explain the procedure.
ဘာတွေလုပ်မလဲဆိုတာသူတို့ရှင်းပြတဲ့ပုံရဆိုရင်အလွန်လွယ်ပါတယ်။ကိုဝင်ဖြတ်ချမလားခလေးမွေးမလားဆိုတာမှကိုဝင်ဖြတ်ချတာကခလေးမွေးလိုက်ရတာထက်ပိုပြီးတော့လွယ်ကူပုံရပါတယ်
။1983ခုနှစ်ကစလို့အမေရိကန်နိုင်ငံတော်ဝန်နှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့တရီသားဖြတ်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်ကခံရခဲ့တဲ့တရားသူကြီး၃ဦးအပါအဝင် Conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကပြန်ပယ်ဖြတ်လိုက်တာပါဒီလိုပယ်ဖြတ်ပြီးပြည်နယ်အလိုက်ဥပဒေပြဋ္ဌာန်းခွင့်ပြုလိုက်တဲ့အခါမှာတော့ Ohio ပြည်နယ်ကလည်းနှလုံးခုန်တံကိုစကြရခြင်းဒရေသား6ပတ်အရွယ်မှာကိုဝင်ဖြတ်ချခွင့်ကိုပိတ်ပင်လိုက်ပါတယ်ဒီအတွက်အခက်တွေ့ကြတာပါ
I have to get it done.
ဒီကိစ္စအမြန်ပြီးစင်လာပါပြီ။နောက်ထပ်မဆောက်နိုင်တော့ပါဘူး။ဒီကိစ္စမပြီးမချင်းတခြားကိစ္စတွေကိုပြစ်ထားရတာပါ။နောက်ထပ်ကလေးမွေးဖို့စိတ်ပိုင်းဆိုင်ရာအရာရောငွေရေးကြေးအရာရောလုံးဝအဆင်မပြေပါဘူး
။ကိုဝင်ဖြတ်ချခွင့်ပိတ်ပင်လိုက်ခြင်းကစပြီးတော့ဒေတန်မျိုးကအစည်းအဝေးကကိုဝင်ဖြတ်ချလိုသူယာနဲ့ချီကိုမိုင်120အဝေးအင်ဒီယားနာပြည်နယ်ကစည်းကမ်းကိုလွှတ်ပြောင်းပေးပါရယ်။အဲ့ဒီစည်းကမ်းမှာတော့ဒရေသား73မိနစ်6ရက်အရွယ်အထိဖြတ်ချနိုင်ပါရယ်။
Now there's a sense of
shape ဘန်တော့ကရောက်ရတာတွေပြီးအခုလိုဖြတ်ချနိုင်တာကြောင့်ကံကောင်းတယ်လို့ပြောကြပါမယ်ဒီလိုခွင့်ရမရတဲ့တခြားသူတွေအတွက်တော့စဉ်းစားမိပါတယ်
အခုခါမှာတော့အိန္ဒိယနာပြည်နယ်ကလည်းကိုယ်ဝန်ဖျက်ချခွင့်အားလုံးနီးပါးကိုတားဆီးလိုက်ပြီးလာမယ့်စက်တင်ဘာ15ရက်နေ့မှာဒီဥပဒေစတင်အသက်ဝင်မှာပါ။ဒါကြောင့်အဘဟဟာအိန္ဒိယနာကိုအမြန်ဆုံးသွားဖို့ဆုံးဖြတ်လိုက်ပါတယ်။
စိတ်ထဲမှာဒီနေရမယ်ရှိပါတယ်စိတ်မကောင်းဖြစ်တာဝမ်းသာတာမျိုးလည်းမရှိပါဘူးကိုဘာလို့မှလဲဆိုတော့ကိုတိပေးတာပါ
စိတ်ကန်းကိုရောက်လာတဲ့ဒရီသားဖျက်ချလို့ရင်းအများစုကမရင်းချစ်ခံရတာဒရီသားပုံမှန်နေရာမှာမရှိတာတချို့ကတော့ကိုဝင်တားစီအလုပ်မလုပ်တာကြောင့်ဖြစ်ပါတယ်စိတ်ကန်းတွေပြေးလိုက်ရပြီမလဲတတ်နိုင်ကြများတော့ကူညီသွားမှာဖြစ်တယ်လို့စိတ်ကန်းဝန်ထမ်းတွေကပြောပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်ရဲ့အမေရိကန်ခွင့်အစီအစဉ်ကိုနားဆင်ခဲ့ကြတာပါ။အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာအစီအစဉ်လှည့်ရောက်ပါပြီ။လောင်စာဆီပြည့်နေတဲ့မြန်မာနိုင်ငံမှာတနိုင်တစ်ပိုင်းတူးနေတဲ့ရေနံလက်ရက်တွင်းနေတဲ့အခမ်းကဏ္ဍကဘလောက်ရေးပါတယ်ဆိုတာကိုသိရဖို့ဓာတုပညာရှင်ဒေါက်တာခင်မောင်ညူကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်သိပ္ပံနဲ့နှီးပညာအစီအစဉ်မှာတင်ဆက်ထားပါရရှင
်။နိုင်ငံတကာကုမ္ပဏီတွေနဲ့ရေနံထုတ်နေတဲ့မြန်မာနိုင်ငံမှာပကန်ခေတ်ကလေးကလက်ရက်တွင်းနေတဲ့ရေနံကိုထုတ်ယူသုံးဆွဲကြတာဖြစ်ပြီးမြန်မာနိုင်ငံအလေပိုင်းနဲ့ရခိုင်ပြည်နယ်တွေမှာဆိုအခုထိတူးဖော်နေကြတာဖြစ်ပါတယ်။နိုင်ငံတွင်းတနင်္လာတပိုင်းတူးဖော်နေတဲ့ရေနံတွင်းကလေးတွေကလည်းနှစ်စဉ်ထုတ်ယူတဲ့ပမာဏကိုစနစ်တကျမှတ်တမ်းတင်ထားတာမရှိပေမဲ့မကွေးတိုင်းမှာဆို2019ခုနှစ်ကရေနံစီ3တန်းနီးပါးထုတ်ခဲ့တဲ့မှတ်တမ်းတွေရှိနေတာပါ။အခုလိုလက်ရက်တွင်းတွေကလည်းတူးဖော်လို့ရတဲ့ရေနံစိမ်းကပမာဏအတော်များတာတွေ့ရပြီးဒီရေနံစိမ်းတွေကိုဒေသခံတွေကဓာတ်ဆီပြန်ပြီးချက်နေကြသလိုသူတို့ချက်တဲ့ဓာတ်ဆီကလည်းရွန်လို့ခေါ်တဲ့သူတေသနလောက်ထားတဲ့အောက်တိန်နံပါတ်88ရွန်လောက်ရှိနေတာတွေ့ရတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ကပြောပါတယ်။ဒါတွေ့နေတဲ့ဓာ
တ်ဆီတွေကတော့အများကြီးပေါ့။ဒါရဲ့တွင်းကအခုအေယာဝတီအနောက်ဘက်ခြမ်းရှင်းရအနောက်ဘက်ခြမ်းဘက်မှာအများကြီးထွက်တယ်အော်ဘလောက်ထားလဲဆိုရင်ဒီလေအတွက်အပြင်ထုတ်တဲ့ဟာဘုံအပြီးမှဟိုအစိုးရကိုယ်တိုင်ထုတ်တဲ့မင်းဘူးကတော့အဲ့ဒီ6ရေနံတွင်းတော့ကနေထွက်တဲ့ဟာတဲ့ကိုအပြင်လည်းရဲ့တွင်းကနေပုံပြရတယ်ဒီရေနံတွေကိုတချို့ကျွမ်းကျင်တဲ့လူတွေပြန်ချက်တော့ချက်တဲ့ရေနံတွေကအနည်းဆုံးတော့ဆံပြေးရွန်လို့ရှိတယ်အဲ့တော့အပေါ်ကနေယူတော့ဘာအစိုးရကကျွန်တော်တို့အောက်မှာကြံတဲ့ဟာညာတော့နည်းနည်းလေး waste ဖြစ်တာ waste ကတခြားနေရာမှာသုံးရတဲ့ဟာညာသွားတယ်
ရင်နံစိမ်းကနေဓာတ်ဆီထုတ်ဖို့အတွက်ရှင်အမြင့်ကြီးဆောက်ပြီးအောက်ကနေအပူပင်းရင်အပေါ်ဆုံးကပထမရတာကအငွေ့ဖြစ်ထွက်လာတဲ့ဘျူတိန်ပါဓာတ်ဆီကတော့ဒုတိယထွက်လာတာဖြစ်ပြီးနောက်နက်တာနဲ့သူ့ထက်အပူချိန်ပိုးပြီးမြင့်ရင်တော့ဂျက်လီယန်3စီတို့ရင်နံစီတို့ဒီဇယ်စီတို့ကိုရပါတယ်ဒီဇယ်ပြီးရင်အောက်မှာတော့ heavy oil တွေနဲ့ဂျန်နာကဖျောင်းတို့ရင်နံကြီးတို့လိုခဲတွေဖြစ်ပါတယ်ဒေသခံတွေအနေနဲ့နီးစနစ်ကြကြမလုံနိုင်သေးတဲ့အတွက်အလဟသဖြစ်ရတာတွေများနေပေမဲ့သူတို့ထုတ်တဲ့ဓာတ်ဆီကအောက်တိန်ပါဝင်နှုတ်နဲ့သတ်မှတ်တဲ့အရေးသွေးအနည်းဆုံး round 78ရှိနေတဲ့အတွက်ဒါကို C အနိုင်3ကားတွေမှာသုံးနိုင်တယ်လို့ပြောပါတယ်
။သူတို့ကဓာတ်ဆီနေနဲ့သုံးပါလေဒီကြက်ကားတို့ဒီဂျန်နမော်တော်ဆိုင်ကယ်တို့ကိုသုံးလဲသုံးလို့ကောင်းပါလေ။ဟိုတရုတ်ကလာတဲ့ကားတွေကလည်းကျွန်တော်များ C အနိုင်နေနဲ့သုံးလို့ရတယ်သူတို့သုံးကြပါလေ။ Public Car Company တို့ကလာတဲ့ C တွေကောက်ပြီးသူရင်းနှံချက်တဲ့ဒီတော်ဝင်လေးတစ်ခုလောက်တာပဲလောက်တယ်လို့ပြောတယ်ကျွန်တော်တို့ကတော့ခေါ်ပါတယ်ကျွန်တော်လည်းမသွားကြည့်ရဘူးကိုရောက်မှပေါက်ကွင်းနေဒုက္ခရောက်မှဆိုလို့အန်ဒီရဲ့အမှန်တကြီးပါလေဒါပေမဲ့သူတို့အခုထပ်ဒီဘာမှဖြစ်ပါဘူးပမာတွေကတော်တော်လေးကိုလုံနိုင်ခြင်နိုင်စွမ်းရှိတယ်အဲ့ဒီစီတွေကအခုဆိုရင်တော်တော်လေးပိုကောင်းလာတယ်အရင်ကပမာပြည်မှာအပြင်စီတွေချက်တော့လောက်ပါတယ်အဲ့ဒီအပြင်စီနဲ့မော်ဒကာမောရဲ့ပြဿနာအရန်တက်တယ်အခုကတော့တော်တော်လေးကိုကောင်းတယ်လို့ကျွန်တော်သိရတယ်မကွေးတိုင်းတို့ဟိုဘက်ကသကိုင်းတိုင်းတို့အပေါ်ဘက်ပေါ့ကန်ထူးမာတို့ပုတ်တလင်တို့ဘက်ကဒင်းနံတွေအများကြီးထွက်တယ်အဲ့ဒီထွက်တဲ့ဟာတွေကိုပညာရှင်တချို့ပေါ့အဓိကအားဖြင့်သူတို့ကလက်တွေ့လုပ်ထားတဲ့ပညာရှင်တွေသူတို့ကိုယ်တိုင်လုပ်တော့အစစီချက်ပါသူတို့ရောင်းကြပါတယ်အစည်းအဝါလည်းတော့ဖြစ်ကြပါတယ
်အခုလိုစနစ်တကျမဟုတ်တဲ့အန်ဒီရဲ့တိတ်ကြီးတဲ့ဓာတ်စီထုတ်လုပ်မှုတွေကဒေသခံတွေရဲ့လောင်စာဆီလိုအပ်မှုကိုဖြည့်ဆည်းပေးနေတာပါတကယ်တော့ဒီရင်းနှံစိမ့်တွေကိုအစိုးရကတာဝန်ယူပြီးစနစ်တကျထုတ်လုပ်သုံးစွဲနိုင်ဖို့အတွက်စီမံပေးတယ်နဲ့လို့အကြံပေးပါတယ်
။တကယ်တကယ်တော့ဘုံမပြီမှာတမယကံထင်တယ်။တမယကံမှာမန်းတမယကံမှာရေနံချက်ဆက်ရုံတစ်ခုရှိတယ်။အဲ့ရေနံချက်ဆက်ရုံကအစားလုပ်ကလေးကရေနံအကောင်းစားတွေမှာသူကသုံးဖို့စဉ်းစားလာတာ။ကျွန်တော်တို့ဘုံမပြရဲ့ရေနံလည်းတကယ်တကယ်တော့ကောင်းပါလေ။အာရဗ်ကလာတဲ့ရေနံပေါ့လေဒီတရုတ်ပြည်ကသွင်းတဲ့ရေနံကတော့ဆာဖာကြီးများတယ်။ အဲ့စာဖာတွေများတဲ့ရင်နာကိုဒီမန်းသမေရကံကရင်နာချက်ဆက်ရောချက်လို့မရဘူးလို့ပညာရှင်တွေပြောတယ်တကယ်တော့မရဘူးဆိုတာမရှိပါဘူးချက်လို့ရပါတယ်ဆက်ကတော့မြန်မြန်ပြက်တာနဲ့တင်းတင်းပြက်တာပဲရှိတယ်ဘုံမပြည့်စီလည်းအဲ့လိုချက်ပြီးတော့သုတ်လို့ရပါတယ်ကျွန်တော်တို့ဒီဘုံမပြည့်ကိုပိုက်လည်းကနေဝင်လာတဲ့စီတွေအများကြီးရှိပါတယ်နောက်နိုင်ငံသားရောရင်နာကိုတွင်းလို့ရပါတယ်အဲ့ရရင်လုံးလုံးလောက်နဲ့ချက်ပြီးတော့သုံးလို့ရမန်းသမီးကံကဆက်ကဟောနည်းနည်းပါပြက်သွားရင်ပြန်ပြင်ပြန်လဲလဲလုပ်လို့ရပါကျွန်တော်ကတော့အဲ့လိုပဲအကြံပြုချင်တယ်ကျွန်တော်တို့ဘဝပြည်ကရင်နာနေတာလုံလောက်ပါတယ်တကယ်ပြတော့ကိုယ့်ကိုချက်တယ်ကိုယ့်ကိုသုံးမယ်ဆိုအဆင်ပြေနိုင်လို့ထင်တယ်အကုန်လုံးကစူးစူးစီးနဲ့လုပ်ကြမယ်ဆိုရင်တော့ရပါလိမ့်ကျွန်တော်ထင်တယ်ကျွန်တော်လောလောဆယ်ကစင်ကာပူကအဲ့လိုပဲရင်နာကိုချက်တယ်သူရင်နာချက်ဆက်ရောကအားလေးကိုဒီအာရှတိုက်တစ်ခုလုံးဖျက်တာကျွန်တော်တို့လည်းကျောက်ရှိပဲတင်မောကြီးတွေဆိုက်ပြီးရင်းနာနေဒီဘက်ကိုရောက်တာပဲပုံမှန်ပြီးလဲသူတို့လိုချင်ပေးမဲ့အနေထားရှိပါတယ်ပေးဖို့လည်းဟောပြောတာပါတယ်အဲ့ဒါလေးတွေကျွန်တော်တို့ရရင်တော့ရင်းနာချက်ဆက်ရုံကနေပြီးတော့ချက်ပြီးပြည်တွင်းတော်မကပြည်ပတော်လုံးလုံးစရာအများကြီးရှိပါတယ်ဟောဒါလေးတွေကိုကျွန်တော်တို့ကအချိန်နေကောင်းမှလှုပ်သွားဖို့တော့လိုတယ်လို့ကျွန်တော်ထင်တယ်အခုပုဂ္ဂလိကတွေတုတ်ပြတဲ့ရင်းနာကတော့ဖော်လာကြီးတို့ဖွန်ဆက်တို့အဲ့ဒါလေးတွေမှာတော့တော်တော်သုံးပါတယ်ဟောသူတို့အချိန်လည်းပြည်ကြပါတယ်အဲ့တော့ဒါကဒီတွင်းအတွက်၆ခုပြတယ်အဲ့လိုပဲကျွန်တော်တို့နိုင်ငံကလည်းစကြတာပဲလေဒီအမေရိကလည်းဒီလိုပဲစတာပဲအဲ့တော့ကျွန်တော်တို့လည်းတုံညာနဲ့စရင်တော့ပြန်ဖြစ်မလို့ကျွန်တော်ယူဆပါတယ
်ရင်းနှံဟာဓာတ်ဆီလောင်စာဆီအမျိုးမျိုးတွေမကပဲပလတ်စတစ်ဓာတ်ရုဆေးဝါးနဲ့ဓာတ်မြင်ဩဇာတိထုတ်နိုင်တဲ့ကုန်ကျန်းပစ္စည်းလည်းဖြစ်ပါတယ
်ရင်းနှံကထွက်တဲ့ဟာတော့ကျွန်တော်တို့မီးချစ်ထည့်တဲ့တိန်ထွက်တာပေါ့လေကျွန်တော်မီးချစ်ဆက်ရုံတွေလှုပ်လို့ရတယ်ချက်ချူဝဲထွက်တယ်ကျက်ဒီမှာသုံးတဲ့ကျက်လီရင်ထွက်ဝင်ဒီရင်စီထွက်တယ်နောက်တစ်ခုကတော့ချောစီပေါ့အင်ဂျင်ဝိုင်းထုတ်လို့ရတယ်အဲ့တော့ဖျောင်းကစိတ်အများကြီးမထုတ်ဘာကြောင့်လဲဟို cracking လုပ်ပြီးတော့တက်စီဖြစ်အောင်ပြန်လို့ရတယ်ဆင်းတယ်အဲ့ဒါကြောင့်ဖျောင်းကဦးစီးအကြီးဆုံးတော့ဖြစ်နေတယ်ဖျောင်းကနည်းနည်းလေးရှားတယ်ဖျောင်းလည်းကျောင်းလို့ရတယ်နောက်ဆုံးကျန်တဲ့မီးထိုးစီရှိတယ်ဆက်သုံးစီရှိတယ်မော်လမြေငန်းတီးကဘီးဆက်ဆိုရင်အရင်တော့အဲ့ဒီမီးထိုးစီနဲ့ပဲဇေတယ်မီးရှူတာပေါ့ဘာနဲ့တူလဲဆိုရင်ကြောက်ဥသွေးလိုပဲဆိုပါလေမီးလောင်လောင်လုပ်လို့ရတယ်ကျွန်တော်ဒီရေနံနေပြီးတော့နောက်တစ်ခုလုပ်လို့ရတာရှိသမျှအကုန်လုံးပလတ်စတစ်တွေအကုန်လုံးရေနံနေလုပ်တာပဲပလတ်စတစ်တွေလုပ်လို့ရတယ်ကျွန်တော်တို့ဓာတ်မြေဩဇာမြေလုပ်လို့ရတယ်ရေနံချက်စိတ်ဝင်အပေါ်ထွက်လာတဲ့ငွေကိုကျွန်တော်မီးရှူပြရတယ်လေအဲ့ဒီမီးမရှူဘဲနဲ့အဲ့ဒီကောင်ကပလတ်စတစ်တွေလုပ်လို့ရတယ်အဲ့တော့ပလတ်စတစ်အစိတ်ဝင်လုပ်လို့ရတယ်နောက်တစ်ခုကဓာတ်ဥဆေးဝါးတွေလည်းအဲ့ဒီကလုပ်တယ်ဒီဓာတ်ဥဆေးဝါးတက်မြေဩဇာဒီဟာရေနံကအလုံးလုံးလို့ရပါတယ်။ဟိုမှာပြန်နောက်တစ်ခုထွက်တာဒီသဘောတန်ငွေပေါ့အဲ့ဒီကလည်းကျွန်တော်တို့ကသဘောဝမြေဩဇာလုပ်လို့ရတယ်။ယူရီးယားလို့မြေဩဇာတွေဟိုမှာဒီကထုတ်လို့ရတာ
။ဓာတ်ဥပညာရှင်ဒေါက်တာခင်ပေါင်းညိုပါ။ဒီလိုအဖို့တန်တဲ့ရေနံသယံဇာတာထုတ်နေတဲ့လက်ရက်တွင်းကလေးတွေမီးလောင်ပျက်စီးမှုမရှိအောင်ထိမ့်သိမ်းချဖို့သတိပေးရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ Talking Mute အစီအစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုရှုစားနာဆင်ခဲ့ကြတာဖြစ်ပါရဲ့ရှင်။ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုကိုရနိုင်ကပြပြပေးပါဦးမယ်ရှင်။
အဲ့တော့တိုင်မင်ငံပုတ်ကိုတော်ဆန်းစုကြည်ကိုရွေးကောက်ပွဲမဲမတမာလုံးမှုနဲ့အလုံးနဲ့ထောင်တန်း၃နှစ်နောက်ထပ်ချမှတ်လိုက်ပါတယ်။တော်ဆန်းစုကြည်နဲ့အတူသမရာဟောင်းဦးဝင်းမြင့်အစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကိုရွေးကောက်ပွဲပေါ်မလျော်ဩဇာသုံးတယ်ဆိုပြီးတော့ရာဇဝတ်ကြီးဥရေပုံမှန်130ကာဂျီရအလုံးနဲ့ထောင်တန်း၃နှစ်စီနေပြီးတော့အကျဉ်းထောင်တရားရုံးကဒီနေ့ပြည်တံချမှတ်လိုက်တာပါ။ဒီနေ့နောက်ထပ်ချမှတ်လိုက်တဲ့ထောင်တန်း၃နှစ်ကိုတော့တခြားအမှုတွေနီးတူအယူခံဝင်သွားမယ်လို့လည်းအမည်မဖော်လိုတဲ့တရားရေးသတင်းရပ်ွက်ကပြောပါရယ်မြန်မာနိုင်ငံဆိုင်ရာဗြိတိန်သမ္မတကြီးဟောင်းနဲ့ခင်မွန်းတို့ကိုထောင်ဒဏ်တစ်နှစ်စီဒီနေ့မှာချမှတ်လိုက်ပါရယ်ဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံဆိုင်ရာဗြိတိန်သမ္မတကြီးဟောင်းဗီကီဘိုမန်နဲ့ခင်မွန်းဖြစ်သူကိုထိန်လင်းကိုလူမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့အင်းစိန်တရားရုံးကအလုံးနဲ့ထောင်ဒဏ်တစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါရယ်မြန်မာနိုင်ငံမှာပြည်တွင်းရွှေစည်းနှုန်းတည်ငြိမ်ရေးအတွက်တရားစာတော့နဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကရွှေတကြက်သား၅မူသားနဲ့တမတ်သားရွှေတင်းကားပြားတွေကိုဒီရက်ပိုင်းအတွင်းမှာစတင်ရောင်းချပေးမယ်ကြောင်းစစ်ကောင်စီပြောခွင့်ရကဒီနေ့ပြောလိုက်ပါတယ်ခင်ဗျာ
။သတင်းကြေကျုပ်ကိုကိုရနိုင်ပြပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရင်းမူကအမတ်အင်ဂျင်နီယာဖြစ်ပြီးစပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီကနေ့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်စဆုံးကိုအခုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ View American တိုင်းရဲ့တောက်ကြညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ client meter 32 51နဲ့လိုင်းလက်မီတာ190ရောကနေအတန်လွှင့်ပေးခဲ့တာပါ view ကိုအားပေးကြည့်ရှုကြတဲ့ကဘာနဲ့မြန်မာနိုင်ငံတဝန်းကပြည်သူပြည်သားအားလုံးပေးပြဝေးကွာကြပါစေကျွန်မခင်ဗျူထွေးပါရှင်
This program has come to you from the Voice of America, Washington.